Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VO American နဲ့2015ခုနှစ်ဒီဇင်ဘာလ25ရက်နေ့တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းလိုမီတာ24.5/30နဲ့လိုင်းလ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြည့်ကြမှာပါအကောက်အကွယ်ပြပြဖြစ်နေတဲ့လူမှုဝန်ဝိုင်းတွေအကြပြန်လည်ရင်ကြားစီကြဖို့ပူယွန်ဟမင်းကြီးကခရစ်မတ်နေ့မှာနှိုးဆော်လိုက်ပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတမ္ပန်ကြီးဟာသမရဦးသိန်းစီရင်ညွှန်ကြားချက်အရထိုင်းဝန်ကြီးချုပ်ယုံဝင်ကြီးနဲ့ဒီကနေ့သွားတွေ့ပြီးတေရန်ကြမြန်မာလူသမားနှုတ်ဦးကိစ္စပြောဆိုပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ထိုင်းနိုင်ငံလေကျွန်းလူသတ်မှုအတွက်ဆိုပြီးတေရန်ချမှတ်ခံရတဲ့မြန်မာလူငယ်နှုတ်ဦးအတွက်ရန်ကုန်မြို့မှာရှိတဲ့ထိုင်းနိုင်ငံတန်ယုံရှိမှဆန္ဒပြခဲ့ကြပါတယ်။
ဘသူဟောမဒုက္ခပေးခြင်းမဟုတ်ဘူးကျမတို့ရှင်ရခဲ့တဲ့သားကိုတော့ပေါ်ပြတာရရှိတယ
်သတင်းတွေအပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေယာကဏ္ဍသိပ္ပံနဲ့နီးပညာသုဒ္ဓဆုံးလင်အမေရိကန်တခွင်စတာတွေကိုလည်းကြားရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပါမယ်ခင်ဗျာ
ပြိုကွဲနေတဲ့လူမှုဝန်ဝိုင်းတွေကြားပြန်လည်သိမြတ်ကြရေးဒီကနေ့ကြောက်တဲ့ Christmas နေ့အထိမ်းမှအီတလီနိုင်ငံရောမမြို့တော် Vatican နန်းတော်ကစိတ်ပီတာရင်ပြင်မှာဟောကြားတဲ့တရားထဲမှာပိုယမ်မင်းကြီး Francis ကနှုတ်ဆော်လိုက်ပါတယ်။ခရီးရန်ကျောင်းတော်ကြီးရဲ့အလဲကအပြင်ဘက်လေသာဆောင်မှာရပ်ပြီးစိတ်ပီတာရင်ပြင်မှာစုဝေးနေတဲ့ထောင်ပေါင်းများစွာသောလူအုပ်ကြီးကိုမျက်နှာမူပြီးတော့ UBARB ဒါမှမဟုတ်မြို့တော်နဲ့ကဘာကြီးတို့ဆိုတဲ့အစဉ်အလာတရားတော်ကိုပိုယမ်မင်းကြီးကမိန့်ကြားတာပါ။ IS အစွန်ရောက်အဖွဲ့ကောင်းထောင်နေချိန်အရှိလေပိုင်းနဲ့ဂိုင်းကနောက်ွယ်ပြိပခါတွေဖြစ်နေတဲ့အာဖရိကဒေသတွေကနေဒုက္ခတွေတွေအလုံးအင်းနဲ့ထွက်ပြေးနေရခြင်းအနောက်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့မှာအကြမ်းဖက်ဝါဒကင်ဆယ်သူတွေကတိုက်ခိုက်တာတွေဖြစ်ထားခြင်းအကြမ်းဖက်ပြိပခါတွေနဲ့စီးပွားရေးအဆင်ပြေမှုတွေကနေပိုပြီးဘေးကင်းတဲ့ပိုပြီးတည်ငြိမ်တဲ့နေရာတွေမှာနေထိုင်နိုင်ဖို့ချမ်းသာတဲ့နိုင်ငံတွေမှာဒုက္ခတွေတွေကြောက်လာတာနဲ့အမျှလူသားချင်းစာနာမှုဆိုင်ရာစိုးရိမ်ပွဲရာတွေရှိနေခြင်းတွေမှာမိတ်နဲ့ပုံရမ်းမင်းရဲ့တရားတော်ဟာတကဘာလုံးရဲ့အခြေအနေကိုထင်ရှားနေပါတယ်တင်ကင်းစင်တဲ့ကောင်းငင်ပြားနဲ့တောက်ကြနေမှာပုံရမ်းမင်းကဖျားသခင်မွေးဖွားရမှာမျော်လင့်ချက်တို့မွေးဖွားပါတယ်လို့တရားနာသူတွေကမိန့်ကြားခဲ့ပါတယ်
။ပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးစစ်သားတွေကြားလူအသေးအပြောက်ရှိတဲ့အထိယုံရင်ဆန်ခတ်အခြေအနေတွေအကြိမ်အတော်များများဖြစ်ပြီးတရက်အကြာဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာတင်းမာတဲ့အရှိန်မြင့်နေဆဲပါပဲ။အစ္စရေးစစ်သားတွေကိုဓားနဲ့ထိုးပြီးတိုက်ခိုက်တဲ့ပါလက်စတိုင်းလူမျိုး၃ဦးလည်းပြစ်ဒဏ်ခံလိုက်ရပါတယ်။နောက်ထပ်ပါလက်စတိုင်းတဦးကကားနဲ့ဝင်တိုက်တာကြောင့်အစ္စရေးစစ်သားတဦးဒဏ်ရာရပြီးတဲ့နောက်အဲ့ဒီလူကိုလည်းပြစ်ဒဏ်လိုက်ပါတယ်။အခုဖြစ်ရတွေဟာမကြသေးခင်လတွေအတွင်းအစ္စရေးနိုင်ငံသားတွေနဲ့စစ်သားတွေအပေါ်ပါလက်စတိုင်းတွေကတိုက်ခိုက်တာတွေထက်ကအခုနောက်ဆုံးထပ်ဖြစ်တဲ့ဖြစ်ရတွေပါ။အစ္စရေးစစ်သားတွေဘက်ကလည်းအလျှော့ပေးမဲ့အရေးလက္ခဏာလုံးဝမတွေ့ရသေးပါဘူး
။ဩစတြေးလျနိုင်ငံဒနီဗာမြို့မှာလုပ်မဲ့တိုက်ခိုက်ကိုယ်စားလှယ်တွေနဲ့ငင်းချိုင်းစုနေဘက်ကိုတက်ဖို့အစဉ်အသင့်ဖြစ်နေပြီလို့စီးရီးယားနိုင်ငံသားရေးဝန်ကြီးကပြောပါရတယ်။ပြည်ပကဆွတ်ဖက်တာမှာပါပဲစီးရီးယားနိုင်ငံသားအချင်းချင်းအကြစုနေဘက်တွေကိုတက်ဖို့စီးရီးယားနိုင်ငံအနေနဲ့အစဉ်အသင့်ရှိနေပြီးတော့အတိုက်ခံကိုယ်စားလှယ်စည်းငုံရတာနဲ့သူတို့ကိုယ်စားလှယ်အဖွဲ့အစဉ်အသင့်ဖြစ်ပါမယ်လို့စီးရီးယားနိုင်ငံသားရေးဝန်ကြီးကပြောပါရတယ်။စီးရီးယားကခရစ်ယာန်ဘာသာဝင်တွေကြာသာပတိနေ့နောက်ပိုင်းကခရစ်မတ်သစ်ပင်တွေကိုမီးထိုးညှိပြီးငြိမ်းချမ်းရေးအတွက်ဆုတောင်းခဲ့ကြပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးရဲ့အခုပြောစကားထွက်လာတာပါခရစ်မတ်ဆုတောင်းပွဲလုပ်တဲ့နေရာဟာစီးရီးယားအစိုးရစစ်တပ်ကအတိုက်အခံတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့နေရာနဲ့သိပ်မဝေးပါဘူးဒီတော့တွင်မှာပဲစီးရီးယားနိုင်ငံဒမတ်စကတ်မြို့တော်စင်ကြေပုံရက်ကတပုံးတွေထိန်းချုပ်ထားတဲ့နေရာတွေကိုကြာသာပတိနေ့မှာဆုရစစ်လေရင်တွေတိုက်ခိုက်ခဲ့တယ်လို့စီးရီးယားရေးလှုပ်ရှားသူတွေကပြောပါတယ်အဲဒီတိုက်ခိုက်မှုကြောင့်လူပေါင်း20ထက်မနည်းသေဆုံးပါတယ်ဟမ်မူရီယစင်ကြေပုံအကြတိုက်ခိုက်မှုအတွင်းတည်ဆုံသွားသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါတယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ
်။ပြီးခရက်လကပြင်တင်နိုင်ငံပါရီမြို့မှာအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်တဲ့6ယောက်မြောက်လူကိုရဲတပ်ဖွဲ့ကဖမ်းထားပါပြီ။အဗ်ဒူလာစီဆိုတဲ့လူကိုဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့ကသူ့ရဲ့တိုက်ခိုက်မှာဒီသတင်းမှအစောပိုင်းကဖမ်းလိုက်တယ်လို့ဘယ်လ်ဂျီယမ်အာဏာပိုင်တွေကပြောပါတယ်။အကြမ်းဖက်ဝါဒဆွဲကိုင်းပြီးလူသတ်မှုအကြမ်းဖက်အဖွဲ့အစည်းတစ်ခုရဲ့လုပ်ရက်တွေမှာပါဝင်ပတ်သက်မှုတွေနဲ့သူ့အပေါ်ဆွဲချက်တင်ထားတယ်လို့ဆိုပါတယ်။တိုက်ခိုက်မှုကိုအဓိကစီစဉ်သူလို့ဆွဆွဲထားတဲ့အဗ်ဒယ်ဟာမင်အဗ်ဒယ်ဝူရဲ့ဆွေမျိုးတယောက်ကိုအဗ်ဒူလာစီကအကြိမ်အတော်များများဖုံးဆက်ခဲ့တယ်လို့တန်တရာရှိထားတာပါ။အဗ်ဒယ်ဝူကတော့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ရက်အနေငယ်အကြာစီးနင်းတိုက်ခိုက်မှုတစ်ခုမှသေဆုံးသွားပါတယ်။နှွေမာလာ73ရက်နေ့ပါရီမြို့တော်တိုက်ခိုက်မှုမှာလူပေါင်း130သေဆုံးပြီးတော့300ကျော်ဒဏ်ရာရခဲ့ပါတယ်ရှင်။
အမေရိကန်အသံညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 ကလ ိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညဘက်သတင်းတွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးဝင်းမောင်ဟာဒီကနေ့မနေ့ပိုင်းကထိုင်းဝန်ကြီးချုပ်ရုံးကိုသွားပြီးဝန်ကြီးချုပ်ရုံးဝန်ကြီးဖန်နာဒါဒီစကူးနဲ့တွေ့ဆုံပြီးတော့တည်တံ့ချခံထားရတဲ့မြန်မာရွှေပြောင်းလူသမားနှစ်ယောက်ကိစ္စပြောဆိုရဲလို့မြန်မာသံတမန်ရုံးညွှန်ကြားရေးမှူးတူဦးဖြစ်သူဦးစောထေကဖီယူကိုပြောပါတယ်။သံတမန်ကြီးအခုလိုသွားတွေ့ပြီးပြောဖို့သံတမန်ဦးသိန်းစိန်ကညွှန်ကြားခဲ့တာလို့လည်းဦးစောထေကပြောပါတယ်။ထိုင်းဝန်ကြီးချုပ်ကတော့ပြည်တွင်းခင်းစစ်တခုသွားနေတဲ့အတွက်ဝန်ကြီးချုပ်ရုံးဝန်ကြီးနဲ့ပဲတွေ့ခဲ့ရတာပါ။မြန်မာလူသမားနှစ်ဦးရဲ့အမှုဟာထိုင်းနိုင်ငံတရားဥပဒေနဲ့အညီစစ်ဆေးစီရင်တာဖြစ်တဲ့အတွက်ထိုင်းဥပဒေထိုင်းတရားစီရင်ရေးစနစ်ကိုလေးစားရမှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုဝင်ရောက်ဆွတ်ဖက်လိုတာမျိုးမရှိတဲ့အကြောင်းဒါပေမဲ့လည်းအမှုစစ်ဆေးတာကိုစောင့်ကြည့်နေကြတဲ့မြန်မာတနိုင်ငံလုံးကပြည်သူတွေရဲ့ခံစားချက်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုစတဲ့အချက်တွေကိုထောက်ထားပြီးဒီမှုနဲ့ပတ်သက်လို့ထိုင်းအစိုးရအဖွဲ့ရဲ့အခွင့်အာဏာလုံပိုင်권အတွင်းကနေသုံးသပ်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံသားနှစ်ယောက်ဖြစ်တဲ့မောင်ဝင်းစောနဲ့မောင်ဇော်လင်းထွန်းတို့ကိုကူညီဆောင်ရှောက်ပေးဝန်ကြီးချုပ်ထံတင်ပြပေးဖို့တန်အမတ်ကြီးကပြောခဲ့တဲ့အကြောင်းဦးစောထေကသူ့ရဲ့ Facebook မှာရေးထားပါတယ်မြန်မာနိုင်ငံကထိုင်းတန်ယုံရှိမှာဆန္ဒပြတာတွေနဲ့ပတ်သက်ပြီးမြန်မာရောက်ထိုင်းနိုင်ငံသားတွေအတွက်စိုးရိမ်ပူပန်ကြောင်းထိုင်းဝန်ကြီးကပြောတဲ့ပုံမှာတော့မြန်မာပြည်သူတွေဟာအလို့သမားနှုတ်ဦးအတွက်တရားမျှတမှုကိုတောင်းဆိုနေတာကဖြစ်ပြီးမြန်မာရောက်ထိုင်းနိုင်ငံသားတွေကိုဒုက္ခပေးတာမျိုးနှစ်နိုင်ငံချစ်ချင်ရေးနဲ့ဆက်ဆံရေးကိုထိခိုက်စေမဲ့လှုံ့ဆော်ချက်မျိုးတွေလုံးဝမဟုတ်ဘူးဆိုတာမြန်မာတန်မှန်ကြီးကပြန်ပြောခဲ့ပါတယ်မြန်မာနိုင်ငံသားတွေအတွက်ဥပဒေရဲ့မျှတတဲ့စင်ကျင်သုံးသပ်နိုင်မှုကိုရဖို့အတွက်မြန်မာအစိုးရအနေနဲ့လို့လို့ရတာမှန်တယ်များလုံနိုင်စွမ်းရှိတာမှန်တယ်များဆောင်ရွက်သွားမယ်လို့လေဥစော်ထေကသူ့ရဲ့ Facebook မှာရေးထားပါတယ်ဒီတော့တင်မှာပဲအဲ့ဒီလူသတ်မှုနဲ့ပတ်သက်ပြီးတော့တည်တံ့ချမှတ်ခံရတဲ့ကိစ္စပေါ်ကန့်ကွက်တဲ့အနေနဲ့လူ900နီးပါးဟာရန်ကုန်မြို့ကထိုင်းတန်ယုံရှိမှာဒီကနေ့စုဝေးဆန္ဒပြကြပါတယ်ဒီမှုကိစ္စကိုထိုင်းပြည်ကြီးကိုယ်တိုင်ဝင်ရောက်ဆောင်ရွက်ပေးဖို့ဆန္ဒပြသူတို့ကတောင်းဆိုပြီးတည်တံ့ချခံရတဲ့လူနှုတ်ဦးမှာအပြစ်မရှိဘူးလို့အခိုင်အမာပြောကြပါတယ်
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာပါကစ္စတန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အရင်ကြိုပြီးကြေညာထားတာမရှိဘဲပါကစ္စတန်နိုင်ငံမှာရောက်နေပါတယ်။ဒါဟာဖြင့်အိန္ဒိချင်းပြိုင်ဘက်နိုင်ငံကိုအိန္ဒိယကောင်ဆောင်သူအခုလိုသွားတာ12နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပါတယ်။ပါကစ္စတန်ရောက်သွားပြီးတဲ့နောက်ဝန်ကြီးချုပ်နဝစ်ရှရီဖ်ရဲ့နေအိမ်မှာခဏဝန်နာပါသေးတယ်။လာဟောမြို့အပြင်ကရိုင်ဝင်းမြို့မှာရှိတဲ့ဝန်ကြီးချုပ်ရှရီဖ်ရဲ့နေအိမ်မှာရိုက်ထားတဲ့ကောင်ဆောင်သူရဲ့ဓာတ်ပုံနဲ့အတူမိသားစုကိစ္စတွေပါလို့အိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရဗီကာဆရပ်က Twitter မှာရေးထားပါတယ်။အဲ့ဒီမှာပါကစ္စတန်ကောင်ဆောင်ဟာမြေဖြစ်သူရဲ့မင်္ဂလာပွဲကိုအခမ်းကျင်းပနေတာပါမစ္စတာမိုရီကတော့မင်္ဂလာပွဲမတက်ဘူးလို့ပြောခွင့်ရကဆိုပါတယ်အာဖဂန်နစ္စတန်မှာဝင်လာတဲ့အချိန်ဒီကနေ့အစောပိုင်းကျမှပါကစ္စတန်ခရီးစဉ်အကြောင်းမစ္စတာမိုရီကပြောတာပါပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်နဲ့တွေ့ဆုံဆွေးနွေးဖို့သူမျှော်လင့်နေတယ်လို့မစ္စတာမိုရီကပြောပါတယ်မစ္စတာမိုရီကိုပါကစ္စတန်ဝန်ကြီးချုပ်ရှရီဖ်ကနိုင်ငံအရှေ့ပိုင်းလာဟောမြို့လိပ်စိတ်မှာကြိုဆိုပါတယ်အဲ့ဒီနောက်ရင်ဝင်းမြို့ကိုသွားဖို့ကောင်းဆောင်တို့ဟာချက်ချင်းပဲရဟယမောတက်သွားကြတာပါ။အိညာနဲ့ပါကစ္စတန်ကောင်းဆောင်တို့ဟာပါရီမြို့တော်မှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကလုတ်တဲ့ယာရီဥရုပြောင်းလဲမှုဆိုင်ရာညီလာခံတစ်ခုမှာခဏတွေ့ဆုံပြောဆိုပြီးတော့နှနိုင်ငံအဆင့်မြင့်တာဝန်ရှိသူတွေအကြားဆက်ဆံရေးကိုပထမဆုံးပြန်လုပ်ခဲ့တာလည်းဖြစ်ပါတယ
်။အန်ဒရယ်ရှိလောက်အောင်မြို့ခိုးမြူတွေကြာနေတဲ့တရုတ်နိုင်ငံပေကျင်းမြို့တော်မှာတော့ခရစ်စမတ်နေ့မှာလည်းတက်တာသွားတဲ့ပုံမရှိပါဘူး။ဒီကနေ့မနက်ကပေကျင်းမြို့တော်သူမြို့တော်သားတွေအိယာထလာချိန်မှာမြို့တော်ကခရစ်စမတ်တပင်ကြီးကိုထူထပ်လာတဲ့မိဂိုးမြူတွေကြားကနေပဲမြင်ကြရပါတယ်။ဒီအချိန်ဒီကြောင်းတရုတ်နိုင်ငံကိုလက်ပတ်သွားမဲ့သူတချို့ကပြန်သွားဖို့စဉ်းစားနေကြပါပြီ။လေတုညဉ့်ညံ့နေတဲ့အချိန်ဒီကိုအစိုးရကမဖြေရှင်းနိုင်သေးသေးပြီးတော့တရုတ်နိုင်ငံကိုပြန်သွားဖို့မရှိဘဲခရစ်စမတ်ပွဲတော်ကိုနှွက်ပြော်ဖို့ရာတိတ်အပြောင်းလဲမရှိပါဘူးလို့အလဲသွားမဲ့သူတို့ကပြောပါတယ်။မိဂိုးမြူတွေအချိန်ဒီဆိုးနေတဲ့အတွက်လေရင်ခီးစဉ်200ကျော်ကိုလည်းဖျက်သိမ်းထားရပါတယ်။မြို့ကြီးတော်များများမှာတော့လေတုညဉ့်ညံ့မှုဆိုင်ရာအနီရောင်အဆင့်သတိပေးချက်ထုတ်ထားပါတယ်။
အမေရိကန်တောင်ပိုင်းနဲ့အနောက်အလယ်ပိုင်းပြည်နယ်တွေကဒီဇင်ဘာလထဲမကြုံစဘူးတိုက်ခတ်သွားတဲ့လေဆင်နှာမောင်းတန်းကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရတဲ့မိသားစုအများနဲ့ချီဟာအရေးပေါ်ခေလွန်ယာနေရာတွေမှာခရစ်စမတ်အချိန်အခါကိုဖျက်ဆီးကြရမှာဖြစ်ပါတယ်။ပုတ်ထူးနေ့ကဆက်လို့ပြင်ထန်တဲ့မုန်တိုင်းကြောင့်လူ၁၄ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့မစ္စဆပီပြည်နယ်ကမြို့အတော်များများမှာအုတ်ချုပ်ရဲမှု Field Grind ကအရေးပေါ်အခြေအနေကြေညာထားပါတယ်။ El Niño လို့ခေါ်တဲ့ရာသီဥတုပုံစံကြောင့်အမေရိကန်ပြည်ထောင်စုနေရာအတော်များများမှာအချိန်အခါမဟုတ်ရာသီဥတုပူနွေးပြီးကြမ်းတမ်းနေတာလို့အစိုးရရင်းကြွမ်းကျင်သူတွေကပြောပါရဲဒီနေ့အတွက်အဖြူရောင်လွှားနဲ့ခရစ်စမတ်မျိုးတွေ့ကြုံချင်ကြတယ်ဆိုရင်တော့အမေရိကန်အလဲပိုင်းနီဘရစကာပြည်နယ်အိုမာဟာမြို့နဲ့နီဗာဒါပြည်နယ်အပါအဝင်အနောက်ပိုင်းကပြည်နယ်တချို့မှာတော့တွေ့နိုင်ပါတယ
်နိုင်ဂျီးရီးယားနိုင်ငံမှာဓာတ်ငွေ့တည်တဲ့ကားတစ်စီးမီးလောင်ပေါက်ကွဲတာကြောင့်လူတို့များများသေဆုံးတယ်လို့တခြားလူတို့များလည်းဒဏ်ရာသွားပါတယ်မီးလောင်မှုကြောင့်လူတရာထက်မနည်းသေဆုံးတယ်လို့တချို့ကပြောပေမဲ့သေဆုံးသူတိထက်နေမယ်လို့ပြောတာလည်းရှိပါတယ်အာနမ်ဘရာပြည်နယ်အန်အဝီမြို့တဲကဓာတ်ငွေ့ဆန်တစ်ခုမှာဓာတ်ငွေ့ပို့ပြီးမှာပဲ ဓာတ်ငွေတည်လာတဲ့ကမီးလောင်ပေါက်ကွဲသွားတာပါချက်ပြုတ်ဖို့အတွက်ဓာတ်ငွေဦးတွေဖြည့်ဖို့အခင်းဖြစ်တဲ့အချိန်မှာတန်းစီစောင့်နေတဲ့လူတော်များများလည်းမီးလောင်ပြီးတည်ဆုံသွားတယ်လို့သတင်းတွေမှာဖော်ပြပါတယ်ဒဏ်ရသူတွေကို NWI ကစေရုံကိုတည်သွားပါတယ်မီးလောင်နေတာကတော့နာယီအတော်ကြာခဲ့ပါတယ်အာဖဂန်လူမျိုးရေးတပ်စခန်ကိုပြင်းထန်တဲ့အသေးခံကားဘုံးခွဲတိုက်ခိုက်မှုအပါအဝင်တခြားဒေသတွေကအကြမ်းဖက်မှုတော်များများပါတဲ့နောက်ဆုံးဗီဒီယိုဖိုင်တစ်ခုကိုအာဖဂန်နိုင်ငံက IS အစွန်ရောက်အကြမ်းဖက်သမားတွေကိုတစ်ဆာခံသူတွေကဒီကနေ့တောက်ကြနေမှာထုတ်ပြန်လိုက်ပါတယ်အဲ့ဒီအထက်မှာအိန်းနီးချင်းပါကစ္စတန်နိုင်ငံကတိုက်ခိုက်မှုတချို့လည်းပါဝင်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြွကြော်သိတဲ့နန်းလောင်တို့ကကြေညာခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA internet ဆာမျက်နှာ burmese@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်ထိုင်းနိုင်ငံလေကျွန်းလူသတ်မှုနဲ့တည်တံချမှတ်ခံရတဲ့မြန်မာလူငယ်အုပ်ရဲ့အမှုကိုပြန်လည်စစ်ဆေးပေးဖို့ဖြစ်တံကနေချက်ချင်းလှုပ်ပေးဖို့ရန်ကုန်မြို့ထိုင်းနိုင်ငံတန်ယုံအနီးလူထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်မြန်မာလူငယ်အုပ်ကိုလူသတ်မှုနဲ့ဆွဆွဲပြီးတည်တံချမှတ်တာဟာအပြစ်ရှိကြောင်းတက်တည်ခိုင်လုံလို့မဟုတ်ပဲတမင်ယူရတာသာဖြစ်တယ်လို့ဆန္ဒပြသူတွေကထိုင်းနိုင်ငံရဲ့တရားရေးကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်။ရန်ကုန်မြို့မြန်မာနိုင်ငံဆိုင်ရာထမ်းတန်ယုံရှိကလူမှုဆန္ဒပြပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုစီသူကအကြောင်းစုံကိုတင်ပြပါမယ်
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်ပြီးတော့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုထိုင်းနိုင်ငံကော့စမီတရားရုံးကနေတည်တံချခံစေဖို့အတွက်အမိန့်ချမှတ်လိုက်တဲ့အပေါ်မှာမြန်မာလူထုကမကြည်မနက်ဖြစ်ပြီးတော့ဒီကနေ့ရန်ကုန်မြို့ပြည်လန်းနယ်မနောဟရီလမ်းတောင်ကထိုင်းနိုင်ငံတန်ယုံအနီးမှာလူပေါင်းထောင်နဲ့ချီဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဒ
ီတော့ဘယ်တော့ခံစားရလဲဆိုတာတညာလို့ပြောတာ။အဲ့ဒီတော့မကြည်ရဘူးကျွန်တော်ဝယ်ကြည့်နေရပါနာပြီးတော့เนาะသူကဘာဒုက္ခပေးခြင်းမဟုတ်ဘူးကျွန်တော်တို့ရှင်တဲ့ခံစားချက်ကိုတော့ဖော်ပြရရရှိတယ်
။တရားမျက်မှောက်တော့လည်းပြန်ပြီးစီစဉ်ဥစ္စာသူတို့ပြန်ပြီးစီစဉ်စေချင်တယ်။ဒါနှစ်ဦးနှစ်ဖက်ကောင်းအောင်လုပ်တာ။ဒါနှစ်ဦးနှစ်ဖက်တော့ကျွန်တော်တို့ကပြောတာကျွန်တော်နိုင်ငံတော့နိုင်ငံပုံရိပ်တွေအရန်နဲ့တော်တော်ကြီးအထူးကြိုင်တော်ကြီးတယ်ဗျာ။
ဆန္ဒထုတ်ဖော်တဲ့နေရာကပြောဆိုတံတွေကိုခုလိုကြားခဲ့ကြရတာပါ။တေးတံ6မှတ်ခံရတာနဲ့ပတ်သက်လို့တပ်ဆိုင်ရာရှိနေရှိရတွေကအယူခံဝင်ဖို့ပြင်ဆင်နေကြပြီမဲ့ထိုင်းနိုင်ငံတရားရုံးရဲ့အခုလုပ်ရဟာလုံးဝတရားမျှတမှုမရှိကြောင်းဆန္ဒထုတ်ဖော်သူတွေကတညီတညွတ်ထဲရှုံချခဲ့ကြတာပါ။မြန်မာလူသမားနှစ်ဦးဟာတေးတံပေးလောက်တဲ့အပြစ်မရှိဘူးဆိုတာယုံကြည်ကြောင်းဒဂုံစစ်ကမ်းမြို့နယ်ကနေလာရောက်ဆန္ဒထုတ်ဖော်တဲ့ဥလာထုံးကပြောပါရယ်
။မြန်မာနိုင်ငံသားနှစ်ယောက်ကိုထိုင်းနိုင်ငံကကျွန်တော်တို့လက်လွတ်စပယ်ကျွန်တော်တို့တရားစီရင်လိုက်တဲ့ပုံမှာကျွန်တော်တို့ပြည်သူတယောက်အနေနဲ့မခံမရနိုင်တဲ့အတွက်ငြိမ်းချမ်းစွာနဲ့ထိုင်းတန်ရုံရှိမှာကျွန်တော်တို့လာရောက်ပြီးတော့တရားမျှတစွာပြန်လည်ဆောင်ရွက်ပေးဖို့ထိုင်းဘရင်နဲ့တကွထိုင်းနိုင်ငံမှာရှိတဲ့တာဝန်ရှိသူအပေါင်းကိုကျွန်တော်တို့ဒီနေရာကနေလာရောက်တောင်းဆိုခြင်းဖြစ်ပါတယ်
။ထိုင်းနိုင်ငံတန်ရုံရှိတဲ့မနောဟရီလမ်းကိုမနက်ခင်းကလေးကရဲတပ်ဖွဲ့တားဆီးတွေနဲ့စောင့်ချက်ခဲ့ပြီးတော့လမ်းထိပ်ကနေပိတ်ထားခဲ့တာပါ။မနက်7နာရီမတိုင်ခင်မှာလူ100လောက်စတင်စုဝေးခဲ့ကြရတာကနေတဖြည်းဖြည်းနဲ့ထောင်နဲ့ချီတဲ့လူအုပ်ဟာမနောဟရီလမ်းထိပ်ပီလမ်းမရဲ့တစ်ဖက်ချမ်းကိုနေရာယူလိုက်တာကြောင့်ကားအသွာလာတွေကိုပိတ်ထားခဲ့ရပါတယ်။နေ့လယ်ပိုင်းမှာတော့လူအနည်းငယ်ကိုအတုပ်လိုက်တန်ယုံရှိအထိတွားခွင့်ပေးခဲ့ပါတယ်။ဒီဆန္ဒထုတ်ဖော်တာကိုကြိုတင်ခွင့်ပြုချက်တစုံတရာယူခဲ့တာမျိုးမရှိခဲ့ပဲနဲ့လူမှုကွန်ရက်စာမျက်နှာကနေလှုံ့ဆော်မှုကြောင့်စုဝေးရောက်ရှိလာခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာလူထုတွေတောင်းဆိုတဲ့အချက်လက်တွေထုတ်ပြန်ချက်တွေကိုထိုင်းဆိုရကိုအသိပေးသွားမယ်လို့ထိုင်းတန်ယုံတာဝန်ရှိတဲ့သူတွေကဆန္ဒပြသူတွေကိုပြောပါတယ်။အခုလိုတည်တံချမှတ်ခံရတာဟာဒီမှုပေါ်မှာမြန်မာဆိုရရဲ့တာဝန်ယူမှုအားနည်းခဲ့လို့ဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းကိုဘတ်တအောင်ကအခုလိုဝေဖန်ပါတယ
်ကျွန်တော်တို့ဒီဖြစ်စဉ်ကကျွန်တော်တို့နိုင်ငံရဲ့အဆိုးရပေါ့နော်ဒီလေကျွန်းလူသတ်မှုမှာကျွန်တော်တို့နိုင်ငံသားနှစ်ယောက်ပေါ်မှာကာဝင်ယူမှုကာဝယ်ပေးမှုဟာအားနည်းတယ်အဓိကဖြစ်ပေါ်လာတဲ့အကြောင်းတွေကကျွန်တော်မြန်မာနိုင်ငံစီးပွားရေးအကျတဲ့အကြောင်းဒီလူငယ်လေးတွေကတစ်ခွင့်နိုင်ငံမှာမိုက်ထရိတ်ဘဝနဲ့အလုပ်သမားဘဝကိုရောက်သွားကြတယ်အဲ့မှာအလုပ်သွားလို့တဲ့အခါမှာအခုကျွန်တော်တို့နိုင်ငံသားဒီအင်းရောက်အနေနဲ့ပေါ့တရားခံအနေနဲ့ဒီတရားထိုင်းတရားစီရင်ရာတစ်ဖက်နိုင်ငံရဲ့ pressure ရှိတဲ့ပုံမှာတရားခံလုပ်ရတဲ့ပုံမှာကျွန်တော်တို့အနေနဲ့လုံးဝလက်မခံဘူးဒီကလေးနှစ်ယောက်ကိုလည်းဒီနိုင်ငံသားဒီအစိုးရဖြစ်တဲ့သမ္မတဦးသိန်းခင်ကသူ့မှာတာဝန်ယူတယ်သူကဒီကလေးနှစ်ယောက်ကိုအကောက်ပဲပြဖို့သူ့မှာတာဝန်ယူ
တယ်ဒါမှမဟုတ်တရားခံတွေအဖြစ်ဆွဆွဲခံခဲ့ရတဲ့မြန်မာနှစ်ယောက်အမှုကိုပြန်လည်စစ်ဆေးဖို့တည်တံပြစ်တံကနေချက်ချင်းလွတ်မြောက်စေဖို့အတွက်ရန်ကုန်မြို့ပြင်မန္တလေးပဲခူးမြောက်ရီပေးစားတဲ့နေရာတွေမှာလဲစူတောင်းတာတွေဆန္ဒထုတ်ဖော်တာတွေပြုလုပ်ခဲ့ကြပါတယ်။ဒေသချမှတ်ခံခဲ့ရတဲ့မြန်မာနှစ်ဦးအမှုကိုလာမဲ့သတင်းပတ်အတွင်းမှာအယူခံဝင်တဲ့နေရာမှာမြန်မာနိုင်ငံသားရေးဝန်ကြီးဌာနကလိုက်ပါကူညီမယ်လို့လဲဆိုထားပါတယ်။2014စက်တင်ဘာလကလေးကလူသက်မှုနဲ့တရားရင်ဆိုင်ခဲ့ရတဲ့မြန်မာနှစ်ဦးကိုထိုင်းနိုင်ငံကော့စမီအကျဉ်းတောင်မှာထိန်းသိမ်းထားခဲ့ပြီးတော့ မနေ့က2015ဒီဇင်ဘာ24ရက်နေ့မှာကော့စမီတရားရုံးကနေပြီးတော့ဒေသံချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့ကိုစီသူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါတစ်ဆက်တည်းမှာပဲထိုင်းနိုင်ငံတရားရုံးတစ်ခုကဒေသံချလိုက်တဲ့မြန်မာနိုင်ငံသားနှုတ်ဦးရဲ့အမှုကိုအတိအကျပြန်လည်စစ်ဆေးပေးဖို့နဲ့လူငင်းချမ်းသာ권ပေးဖို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းတိုကျိုမြို့ထိုင်းတန်ယုံကိုတွားရောက်ဆန္ဒပြတောင်းဆိုရင်ထိုင်းပြည်ရင်မင်းမြတ်နဲ့ထိုင်းဝန်ကြီးချုပ်စီကိုအိတ်ဖွင့်ပေးစာတွေပေးပို့ခဲ့ကြပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါပြည်ထောင်နိုင်ငံသားနှုတ်ဦးကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထိုင်းနိုင်ငံကော့စမွေတရားရုံးကမြန်မာရွှေပြောင်းအလို့သမားနှုတ်ဦးကိုမနေ့ကတည်တံချမှတ်ပြီးဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေနဲ့မြန်မာနိုင်ငံသားတချို့ကတိုကျိုမြို့မှာရှိတဲ့ထိုင်းတန်ယုံရှိဒီကနေ့တွားရောက်ဆန္ဒပြခဲ့ကြတာပါဆန္ဒပြရတဲ့အကြောင်းနဲ့ပတ်သက်လို့ညညသောတိုင်းသားများအဖွဲ့ဂျပန်ကရခိုင်တိုင်းသားတို့ဖြစ်သူဦးစောင်မင်းခိုင်ကအခုလိုရှင်းပြပါတယ
်။အော်ထိုင်းတန်ရုံကိုဆန္ဒပြဒီကကျောင်းရတော့သူတို့အမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းတော့ရှောက်ပေါ့လေစောင့်ကြည့်လာတဲ့ခါမှာဒီကလေးတွေကသူရဲရဲမတရားနှိပ်စက်ခံရပြီးတော့မှဟိုသူဝန်ခံချက်ကိုထွက်ဆိုလိုက်ရတယ်ဆိုတဲ့အကြောင်းပေါ့။အဲ့ဒါဒီတစ်ချက်သိခဲ့ရတယ်။ဟိုမှာ DNA စစ်တဲ့ခါမှာလည်း DNA ဟာလာဒီတတိပစ္စည်းတွေထောက်ထားတဲ့ပေါ်ရ DNA ပါတဲ့တည်းမတူညီဆိုတာလေကျွန်တော်တို့သိရတယ်ပေါ့နော်အဲနောက်တစ်ခါအမှုမှာဟိုညင်ညက်တဲ့မရှိဘူးဆိုတာလည်းသိခဲ့ရတာပေါ့နော်အဲ့ဒါကြီးအလုံးသိခဲ့ရတဲ့အခါကျတော့ကျွန်တော်တို့ကဒီဟာအမှုကဒီဝင်လုံးချို့လွတ်မယ်လို့ပဲကျွန်တော်တို့ကမျှော်လင့်ထားတယ်အဲမနေ့ကရုတ်တရက်အဲ့လိုတိုင်းတရားရုံးကနေမှကျွန်တော်မြန်မာနိုင်ငံ2ယောက်ကိုတရားချလိုက်တယ်ဆိုတာချလိုက်ရတော့လူတွေကကိုယ်ဒေါသဖြစ်ကြတာပေါ့နော်အဲတော့ကျွန်တော်တို့ဒါချက်ချင်းတုံ့ပြန်တင်နေဆိုတော့ယူဆချက်နဲ့ကျွန်တော်ထိုင်းဆိုင်ရုံးရှိမှဆန္ဒပြခြင်းဖြစ်ပါတယ်
တူယူကဆန္ဒပြသူတွေဟာထိုင်းပြည်ရင်မင်းမြတ်နဲ့ထိုင်းဝန်ကြီးချုပ်ထံအိတ်ဖွင့်ပေးစာတွေရေးသားပေးပို့ခဲ့ကြတယ်လို့ဆန္ဒပြရမှာပါဝင်သူဦးတန်းဆွေကပြောပါတယ
်ဒီအမှုအခြေအနေနဲ့ပတ်သက်ပြီးတော့ဗောလေလွဲချုံမှုတွေရှိနေတယ်ဆိုတော့ဒါကျွန်တော်တို့တော်လေးကိုထင်ရှားရှားလေးသိနေကြပါပြီဒါနဲ့ပတ်သက်ပြီးဒေတာချခံရတဲ့ပမာလူငယ်မြောက်ကိုဗောလေဒေတာကနေပြီးတော့သိချင်းချမ်းသာခွင့်ပေးပြီးတော့ဗောလေလူအပ်တဲ့ပြန်လည်ဆက်ဆင်းမှုတွေပြုလုပ်ပေးပါဆိုပြီးတော့ဒီထိုင်းပြည်မင်းမြတ်ဗောလေဒီကိစ္စမှာပါဝင်ပြီးတော့ဆောင်ရွက်ပေးပါဒီသရခန်းသာကျွန်တော်တင်ခဲ့ပါတယ်အဲထိုင်းဝန်ကြီးချုပ်ကိုကြတော့ကျွန်တော်လက်ရှိဖြစ်သွားတဲ့လူသက်မှုနေရှာမှာဒီတရားဥပဒေရကန်တဲ့ပြည်ရှင်နေရာမှာ DNA ရစပေါ့လေဒီထိုင်းရှင်နေများကောင်စီနောက်တစ်ခါထိုင်းဖွဲ့စည်းတဲ့အလုံးအလဲဒီမှုမှာဒီကရကန်ရှင်နေနှစ်ယောက်ကလူသက်မှုကိုကျူးလွန်နေဆိုတော့ထောက်တာခံရတယ်ဘာတစ်ခုမှမရှိဘူးဆိုတာကိုဖြစ်နေတဲ့အတွက်ကြောင့်မို့လို့ဒါတွေဟာဒီတရားဥပဒေအကြောင်းမှာအမတန်ကိုစိုးရတဲ့မှိုင်းမှုတွေရှိနေတယ်ဆိုတာကိုကျွန်တော်တို့ကထိုင်းဝန်ကြီးချုပ်ကိုကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေပြင်ထန်စွာကောက်ွက်ပါတယ်ဆိုတဲ့စာအုပ်ကျွန်တော်ပေးပို့လာခြင်းဖြစ်ပါတယ
်တိုကျိုထိုင်းတန်ယုံရှိဆန္ဒပြပွဲကိုမြန်မာနိုင်ငံသား80ဝန်းကျင်လာရောက်ကြပါလေခင်ဗျာတော်ရစီမှာခင်ဗျာဒီနေ့ဟာခရစ်စမတ်အခါသမယဖြစ်ပါတယ်ယေရှုခရစ်တော်ဖွားမြင်ရာနေ့အဖြစ်ကမ္ဘာတဝန်းခရစ်စမတ်အခါသမယဆင်နွှဲနေတဲ့အထဲဗုဒ္ဓဘာသာဝင်အများစုရှိရာမြန်မာနိုင်ငံမှာလည်းခရစ်ယာန်ဘာသာဝင်တွေဒါမကအခြားဘာသာဝင်တွေကပါခရစ်စမတ်ပွဲတော်ဆင်နွှဲနေကြပါတယ်ရန်ကုန်မြို့ကကက်သလစ်ဂိုင်းချုပ်ဆရာတော်ချားလ်စ်မောင်ဘိုကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ညဉ့်ဉေးရေးအမြန်ဆုံးရရှိစေဖို့လဲခရစ်စမတ်နေ့မှာဆူတောင်းပေးခဲ့တာပါခရစ်စမတ်ပွဲတော်ဆင်နွှဲနေကြတဲ့ရန်ကုန်မြို့ကနေ VOA သတင်းတောက်မတ်မီခါကနေသတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါယေရှုခရစ်တော်ရဲ့မွေးဖွားရာနေရူးနေ့မြတ်ဖြစ်တဲ့ခရစ်စမတ်နေ့မှာမြန်မာနိုင်ငံအနာဂတ်အတွက်ရန်ကုန်ကက်သလစ်ခိုင်းချုပ်သာသနာဆရာတော်ကြီးချားလ်စ်ဘူကဆူတောင်းမြတ်တာပို့တာပေးခဲ့ပါပါပျော်ရွှင်ချမ်းမြေ့မှုတွေကိုမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအနေနဲ့ပိုင်ဆိုင်ဖို့ဆရာတော်ကြီးချားလ်စ်ဘူကဆူတောင်းမြတ်တာပို့တာခဲ့တဲ့အကြောင်းရန်ကုန်ကက်သလစ်ခိုင်းချုပ်ကပြန်ကြားရေးတာဝန်ခံကိုဂျိုးဆက်ဝင်းလိုင်ဦးကအခုလိုပြောပြပါဗျာ။ခိုင်းသား
တွေနိုင်ငံသားတွေအားလုံးအနေနဲ့ကြားရှိခံနေချမ်းယူဒီဆော့ဖို့တဲ့ငင်းချမ်းသောဆွေးနွေးပွဲကိုစတင်ကြဖို့တို့အနေနဲ့ဖိတ်ခေါ်လိုပါတယ်ဒီကောင်းအောင်ကောင်းရှိမှုမှာအကောင်းဆုံးကတော့ပြည်ထနာတဲ့အားလုံးရဲ့ဖြည့်ဆင်းမှုဟာဖက်ဒရယ်တနည်းနဲ့ဖြည့်ဆင်းမှဖြစ်နိုင်မှာဖြစ်ပါတယ်တဲ့တစ်ခေတ်ကလည်းငင်းချမ်းရေးဟာစာရွက်စာပေပေါ်မှာလက်မထွန်းနဲ့ပြီးဆောက်တာပို့ပါဘူးတဲ့ငင်းချမ်းရေးဟာရိုးသားသောနှလုံးသားစိတ်ကောင်းအောင်ကောင်းရှိမှုပေါ်မှာအခြေခံပြီးတော့ပြီးဆောက်မှပဲငင်းချမ်းရနိုင်တယ်တဲ့
ကမ္ဘာတဝန်းအားလည်းရဲ့ဖြစ်သက်မှတ်ပြီးခရစ်စမတ်ပွဲဆင်နွှဲရမှာခရစ်ယာန်ဘာသာဝင်တွေသာမကဘာသာစုံလူမျိုးစုံပါဝင်လို့ရှိကြပါတယ်ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာလည်းဘာသာစုံတိုင်းခရစ်စမတ်နေ့ရောက်ရင်ခရစ်ယာန်ဘုရားကျောင်းတွေကဆူတောင်းပွဲတွေပျော်ရွှင်ပွဲတွေမှာပါဝင်တတ်ကြပါတယ်ခ Christmas Day တွေ့ဖျားကြောင်းမှာ season ပြီးကျင်းပတဲ့ဆူတောင်းပွဲတွေပျော်ပွဲရှင်ပွဲတွေနဲ့ပတ်သက်ပြီးရန်ကင်းကမ်ဘက်နှစ်ချင်းခရီးရန်ဖျားကြောင်းကဆရာတော်စောတူတူဝါကအခုလိုပြောပြပါတယ
် Christmas Eve တို့ခေါ်တဲ့24ရက်နေ့ညပေါ့အဲကျွန်တော်တို့ Christmas မိသားစုနေပြီးပြရတယ် Christmas နဲ့ပတ်သက်တဲ့ခရစ်တော်ဒီဖာတော့ကျင်းတဲ့ဖာတော့ခံပေါ့အဲ့ဒါလေးကိုကြုံပြတယ်နောက် concept လေးတွေပေါ့ချင်းလေးတွေချင်းလေးဆိုရဲအဲပြောပြောဝဲရှင်ဝဲတွေကျွန်တော်လှုပ်ဆောင်နေဓမ္မကျက်ဆက်လေးတွေပြရဲဆိုတော့အဲ့ဒါတော့24ညပိုင်းမှာလှုပ်တယ်ပြီးတော့24ရက်နေ့ညတန်းကောင်အချိန်မှာ12နာရီမှာကျွန်တော် midnight service ပေါ့ကျွန်တော်ပြီးလို့တယ်ပြီးတော့မှဒီ Christmas Day ကတော့အခုလို25ရက်နေ့မှာတော့ Christmas special worship ဆိုပြီးတော့မှ
ခရစ်မတော်ဝဲမက်ဖန်နီကလည်းခရစ်မတ်နေ့ကိုကုံဆုံးဖို့ရည်ရွယ်ထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။ခရစ်မတ်လည်းဖြစ်တယ်။နောက်တစ်နေ့ကကူးရောမဖြစ်တဲ့အတွက်ဒီမှာကိုယ်နိုင်ငံထဲမှာလည်းအပြောင်းလဲလေးတွေလည်းရှိနေတယ်ပေါ့နော်။နောက်ဒီချိန်လည်းအရင်လိုအပ်နေတယ်။တရားမျှတမှုတွေပေါ့နော်။အဲ့လိုတွေလည်းအရင်လိုအပ်နေတဲ့အတွက်ဒီမှာအနေနဲ့ကတော့ဒီလိုမျိုးဟိုတိုင်းပြည်ရဲ့အပြောင်းလဲနဲ့တခုမှအရေးကြီးတဲ့နေရာမှာပါဝင်နေတဲ့ကောင်းဆောင်တွေပေါ့နော်အဲဒီကောင်းဆောင်တွေကိုအဓိကသွားပြီးတော့ကျမတို့ရဲ့ကောင်းကြီးမင်္ဂလာတွေပေါ့နော်အဲဒီဟာတွေကိုသွားပြီးတော့ sharing လုပ်တယ်သူတို့ကနေပြီးတော့လည်းပြန်ပြီးတော့ထုတ်တောင်းပြီးတော့ sharing လုပ်တဲ့အားမျိုးလေးပေါ့နော်အဲဒီဟာလေးတွေလုပ်ဖြစ်တယ်နောက်ကြတော့ IDPC နဲ့သွားတွေ့ဖို့လည်းအစီအစဉ်ရှိတယ်နောက်ဟိုခင်ရဲသားတွေပေါ့နော်ခင်ရဲသားတွေကိုကျမတို့သွားလှူတယ်တန်းတယ်သွားပေးတယ်အဲ့လိုမျိုးလေးတွေတော့လုပ်ဖြစ်တယ်ကျမအနေနဲ့ကတော့လေ
ခရစ်စမတ်ပွဲတော်အဖြစ်ရန်ကုန်မြို့မှာတေးလံရှင်တွေရဲ့ဖျော်ဖြေမှုတွေအပြင်အပန်းဖြေစရာနေရာတွေဖြစ်တဲ့တိရစ္ဆာန်ဥယျာဉ်မှာလည်းဆီလိမ်မာမွေလိမ်မာဖျော်ဖြေပွဲတွေအပြင်ဈေးရောင်းပွဲတော်တွေကိုပါကျင်းပတာတွေရှိပါတယ်။ကန်ဂျီနေရာတွေဖြစ်တဲ့ချောင်းတာငွေဆောင်တို့မှာလည်းခရစ်စမတ်အတွက်ဖျော်ဖြေပွဲတွေကျင်းပကခရစ်စမတ်နေ့ကိုဖျက်သန်းနေကြပါတယ်။အားလည်းရဲ့ရုံးပိတ်ရက်ဖြစ်တာကြောင့်အဲ့ဒီနေ့မတိုင်ခင်ကတည်းကအပန်းဖြေခရီးထွက်ကခရစ်စမတ်နေ့ကိုခရစ်ယာန်ဘာသာဝင်တွေတင်မဟုတ်ဘဲအခြားဘာသာဝင်တွေပါပျော်ရွှင်စွာဖျက်သန်းလျက်ရှိပါတယ်ရှင်။
ယူရီသတင်းတော်မေခရဲ့သတင်းပေးပို့ကြပဲဖြစ်ပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတမ္မာကြီးဦးဝင်းမောင်ဟာဒီကနေ့မနေ့ပိုင်းကထိုင်းဝင်ကြီးချုပ်ယုံကိုတွားရောက်ပြီးဝင်ကြီးချုပ်ယုံဝင်ကြီးဖန်နာဒါနဲ့တွေ့ဆုံပြီးတည်တံ့ချခံထားရတဲ့မြန်မာရွှေပြောင်းအလို့သမားလူငယ်နှစ်ဦးကိစ္စဆွေးနွေးခဲ့ပါတယ်။မြန်မာတမ္မာကြီးအခုလိုတွားတွေ့ဖို့သမ္မတဦးသိန်းစင်ကညွှန်ကြားခဲ့တယ်လို့သမ္မတရုံးညွှန်ကြားမှုဦးဇော်ထေကပြောပါတယ်။ဆက်သွယ်မေးမြန်းတဲ့ကိုရန်နိုင်ကတင်ပြပါမယ်။
မြန်မာသမ္မတဦးသိန်းစင်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာတမ္မာကြီးဦးဝင်းမောင်ဟာဒီကနေ့မနက်ပိုင်းကထိုင်းဝင်ကြီးချုပ်ယုံကိုသွားပြီးတော့ဝင်ကြီးချုပ်ယုံဝင်ကြီးပန်နာဒါဒစ်ကူးနဲ့တွေ့ဆုံပြီးတော့တည်တံ့ချခံထားတဲ့မြန်မာရွှေပြောင်းလူသမား၂ယောက်ကိစ္စကိုဆွေးနွေးခဲ့ပါတယ်။နိုင်ငံတော်ဝန်ရှိသူတွေဒီကနေ့ဆွေးနွေးကြတာနဲ့ပတ်သက်ပြီးမြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးဇော်ထေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။သမ္မတကြီးရဲ့ message ပါ။သမ္မတကြီးရဲ့ message ကိုဟိုကျွန်တော်တို့နိုင်ငံရေးကိုပြောနိုင်ငံရေးဝန်ကြီးကလည်းထိုင်းသမ္မတကြီးကိုပြောပြီးတော့ဝန်ကြီးချုပ်စီသွားပြီးတော့ပြောခိုင်းတာလေအဲ့ဒါနဲ့ပတ်သက်လို့နံပါတ်၁ပေါ့နော်သမ္မတကြီးပြောတာကတော့ဒီအားနဲ့ပတ်သက်လို့ဒီလိုမျိုးပြင်ချက်ပြင်ထန်ဆုံးချလိုက်တာနဲ့ပတ်သက်ပြီးတော့သမ္မတကြီးအနေနဲ့အာတော်တော်လေးအားသင့်မိတယ်ပေါ့နော်အားသင့်မိတယ်နောက်ဆင်းမကောင်းလည်းဖြစ်နေတယ်အဲ့တော့ဒီကျွန်တော်တို့နိုင်ငံတော်သမ္မတကြီးအနေနဲ့နိုင်ငံတော်သမ္မတကြီးကမြန်မာနိုင်ငံဆိုးရွားဘူးနော်ဆိုးရွားအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေထိုင်းနိုင်ငံတရားစီရင်စနစ်ကိုဂျာဝန်ဆက်ဖက်တာမဟုတ်ဟုတ်ဘူးပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဒီအမှုကိုစိတ်ဝင်စားစွာစောင့်နေတဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူတွေခံစားချက်တွေအခုထပ်ပေါ်နေပါတော့နောက်တစ်ခုကကျွန်တော်တို့နိုင်ငံတိုင်းနိုင်ငံမှာပေါ့နော်ရှိစီရင်းနေတဲ့နိုင်ငံဆက်ဆံရေးဒီအချက်တွေကိုထောက်ထားပြီးတော့ဒီထိုင်းနိုင်ငံရဲ့ဒီအဆိုရေးပေါ့နော်ကျွန်တော်ဆိုရရဲ့အခွင့်အာဏာလုံခြုံရေးကနေပြီးတော့ဒါတွေပြန်ပြီးသုံးသပ်ပြီးဆောင်ရွက်ပေးဖို့ကျွန်တော်တို့မြန်မာနိုင်ငံကနှစ်ယောက်ပေါ့နော်နှစ်ယောက်ကိုကိုယ်ကြီးဆောင်ရွက်ပေးဖို့သမားကြီးရနေပြီးတော့ဝန်ကြီးချုပ်ကြီးသူ့ရဲ့သတင်းစကားကိုဖော်ထုတ်ပါတယ
်မြန်မာသမကြီးဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့တွားရောက်ခဲ့တာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ကအရေးကြီးတဲ့အစည်းအဝေးတစ်ခုတက်ရောက်နေတဲ့အတွက်ဝန်ကြီးချုပ်ရုံဝန်ကြီးနဲ့ပဲတွေ့ဆုံခဲ့တာဖြစ်တယ်လို့ဦးစောထေးကပြောပါတယ်ထိုင်းတရားရုံးကအခုလိုမြန်မာနိုင်ငံသားတွေကိုတည်တံ့ချမှတ်လိုက်တာနဲ့ပတ်သက်ပြီးရန်ကုန်မြို့ကထိုင်းတန်ရုံရှေ့မှာလည်းမြန်မာနိုင်ငံသားထောင်ပေါင်းများစွာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကထိုင်းတန်ရုံရှေ့မှာဆန္ဒပြတာရင်းနဲ့ပတ်သက်ပြီးတော့မြန်မာရောက်ထိုင်းနိုင်ငံသားတွေအတွက်စိုးရိမ်ပူပန်မိတယ်လို့လည်းထိုင်းဝန်ကြီးဘက်ကပြောပါတယ်။ အခုလိုထိုင်းဝန်ကြီးဘက်ကပြောတဲ့ပုံမှာတော့မြန်မာပြည်သူတွေဟာအလုံတမန်းအုပ်အတွက်တရားမျှတမှုကိုတောင်းဆိုနေတာသာဖြစ်ပြီးတော့မြန်မာရောက်ထိုင်းနိုင်ငံသားတွေကိုဒုက္ခပေးတာမျိုးနှစ်နိုင်ငံချစ်ချစ်ဆက်ဆံရေးကိုထိခိုက်စေမဲ့အလုပ်မျိုးတွေကိုလှုံ့ဆော်မှာမဟုတ်ဘူးလို့မြန်မာအသံမှာကြီးကပြန်ပြောခဲ့ပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကဆက်လက်လှုံ့ဆော်သွားမယ်
ဆက်ဒီကောင်ကျွန်တော်တို့ကလေးစုံလေးစားတယ်ကျွန်တော်တို့ကသုံးငန်းနိုင်အောင်လုပ်မှာပါအဲနံပါတ်1ပေါ့နော်အဲတော့ကျွန်တော်တို့အနေနဲ့သူ့နိုင်ငံရဲ့အချုပ်အချာအနာကိုထိုင်းနိုင်ငံရဲ့အချုပ်အချာအနာကိုလေးစားတယ်သူ့ရဲ့လွတ်လပ်တဲ့တရားစီရင်ရေးကိုကျွန်တော်တို့ကလေးစားတယ်သို့တော့သူ့ဝေနဲ့အညီပေါ့ကျွန်တော်တို့ကဟိုငံသားတာဖြစ်အောင်ကျွန်တော်တို့နိုင်ငံသားတွေအပြည့်ကျင်းစင်နေဆိုတဲ့ စဉ်ပေါ့မှာပါဟောအဲ့ဒါနဲ့ပတ်သက်လို့နောက်ဒီခုလက်ရှိကျွန်တော်တို့အဲ့ကျန်တဲ့နိုင်ငံတော်အစိုးရအနေနဲ့ပေါ့နော်နောက်ဆက်မလို့ပါဝင်လို့လောက်ကြမလဲဆိုတော့ကျွန်တော်တို့ကိုလူကြီးတွေဆွေးနွေးနေရရှိပါတယ်ဒါတွေကတော့ကျွန်တော်တို့အစိုးရအနေနဲ့တနိုင်ဆုံးဖြစ်ရောက်ဆုံးပေါ့နော်လုံနိုင်သမျှသုလို့ရသမျှမိန်းကတော့သုံးပြီးတော့ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိုတော့ကျွန်တော်တို့ကမရှိကြရအောင်စဉ်းစားပြီးတော့ဆောင်ရွက်သွားဖို့တော့ကြိုးပမ်းထားပါတယ်ဒါကတော့လောလောဆယ်နေတာပါ
ထိုင်းမြန်မာနိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုဆက်ပြောပါတယ
်ဘယ်လိုလဲနေတာတော့ကျွန်တော်တို့မရှိသေးပါဘူး။ဟောကျွန်တော်တို့ရဲ့ code process ကမပြီးသေးပါဘူး။မပြီးသေးဘူးဆိုတော့ဟိုတရားရုံးအဆင့်ဆင့်ကျွန်တော်တို့အကြံပေးသွားဖို့ရှိတယ်။ဟုတ်ကဲ့။နောက်ကျွန်တော်တို့တန်မာနီလန်းရကျွန်တော်တို့ဟိုဆက်သွယ်နေနိုင်ဆောင်ရွက်ခဲ့တဲ့အရင်အတိတ်ကာလမှာလည်းမြန်မာထိုင်းနိုင်ငံဒီလိုအစိုးရအခြင်းပေါ့နော်စစ်ကြည်ရင်းနှီးမှုဆက်သွယ်ရေးကိုအခြေခံပြီးတော့နောက်ဦးမှာဖြစ်နေတဲ့ဆောင်ရွက်ခဲ့တဲ့အစဉ်အလာရှိတယ်။ဒါတွေကိုလည်းကျွန်တော်တို့လုပ်သွားမှာပါ။ဒီလိုဒါကလက်ရှိချိန်ကြီးဒီကျွန်တော်တို့ဒီထိုင်းနိုင်ငံမှာဆက်ဆံရေးအခြေခံအကြောင်းရှိပါ။ဟုတ်။
ထိုင်းနိုင်ငံအပန်းဖြေနေရာတစ်ခုဖြစ်တဲ့လေကျောမှာဗြိတိန်နိုင်ငံသားကပားလက်ခီးတဲ့နှုတ်ကိုပြီးခဲ့တဲ့နှစ်ကတတ်ခဲ့တယ်ဆိုပြီးတော့အသက်12နှစ်အရွယ်တွေဖြစ်ကြတဲ့မောင်ဝင်းစော်နဲ့မောင်ဇော်လင်းထွန်းတို့ကိုမနေ့ကပဲထိုင်းတရားရုံးကတည်တံချမှတ်လိုက်တာဖြစ်ပါတယ်။တည်တံချမှတ်ခဲ့တဲ့ပုံမှာယူကန်ဝင်သွားမယ်လို့သူတို့နှစ်ဦးရဲ့ရှင်းနေတွေကပြောထားပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့တင်ပြချက်ပဲဖြစ်ပါရယ်ခင်ဗျာအခုတော့ချစ်တော်ရရှင်ရဲ့အတွက်ခရစ်စမတ်တေးလက်ဆောင်တစ်ပုဒ်ကိုလက်ဆောင်ပါလိုက်ရပါတယ
် There is boy child Jesus Christ was born on Christmas day and man will live forevermore because of Christmas day
ရရှိနေခရစ်စမတ်ညမှာညဉ့်ညံပျော်ရွှင်ကြပါစေခင်ဗျာအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
NASA ကနေအောင်မြင်ခဲ့တာတွေဆွမ်းဆောင်နိုင်ခဲ့တာတွေအများကြီးပဲဒါပေမဲ့အဲ့ဒီထက်ထူးခြားတာနောက်စိတ်ဝင်စားစရာကောင်းတာတချို့ပဲ
မကြခင်နောက်ပိုင်းတင်ဆက်မဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပို့ပါပဲခင်ဗျာကုန်လွန်တော့မှာဖြစ်တဲ့2015ခုနှစ်အတွင်း VOA ရဲ့အမျိုးသမီးကဏ္ဍကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကမြန်မာအမျိုးသမီးတွေရဲ့အမှတ်ရစရာပြောကြားချက်တချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ကုလွန်ခဲ့ပြီဖြစ်တဲ့2015ခုနှစ်အတွင်းအမျိုးသမီးကဏ္ဍကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ထူးခြားတဲ့ဖြစ်ရပ်တွေကိုကောက်နှုတ်တင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးကတော့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ထရီရွေးကောက်ပွဲကြီးနဲ့ပတ်သက်လို့သူစဉ်ကရွေးကောက်ပွဲပြီးကလင်နာနေမှာအနိုင်ရှုံးစည်းနွေတရားဝင်ထွက်ပေါ်လာခြင်းမရှိသေးပေမဲ့လို့လေမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိလိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့ပြောကြားချက်ကိုပြန်လည်တင်ပြလိုပါတယ်
။ကျွန်တော်တို့အခုချိန်မှာဆိုရင်မဲရပါတင်ကိုတရားဝင်အခြေမပြုရသေးပါဘူး။ဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိတယ်ဆိုတာကိုတော့တော
့ပေါောက်ကြပါလိမ့်မယ်လို့ကျမတို့ချက်ပါ။ငံကရဲ့ဝိုင်းချီမှုကိုခံခဲ့ရတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်ပေါင်းတန်း30ကျော်အနည်းမြို့သမီးမဲဆန္ဒရှင်အများပြားလဲပါဝင်ကြတာကိုတွေ့ခဲ့ရပါတယ်။မနေ့6နာရီမဲယုံဖွင့်အမီမဲပေးနိုင်မှုတန်းစီခဲ့ကြတဲ့အမျိုးသမီးတွေရဲ့ပုံရိပ်အမျိုးမျိုးကိုတွေ့ခဲ့ရတာကလည်းအားကျစရာလို့ဆိုရမှာဖြစ်ပါတယ်။ဒါကြောင့်လေကုလိုမဲပေးခဲ့ကြတဲ့အမျိုးသမီးတချို့တို့ရဲ့အတန်တွေကိုလည်းပြန်လည်တင်ပြလိုပါတယ်
။ဟာတရားရဆိုင်တော့ကျမတို့အောင်ပါ။အဲကြောင့်အဲမျော်လင့်ချက်အပြည့်နဲ့လာတာကျမတို့နိုင်ပါ။ NLD နိုင်ကိုနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လာတာ
။မြို့သမီးကဏ္ဍကထုတ်လွှင့်ခဲ့တဲ့စီစဉ်နေတဲ့နောက်ထပ်ထူးခြားချက်တွေကိုတင်ပြလိုတာကတော့အမေရိကန်နိုင်ငံခြားရေးဌာနကကမကထပြုခဲ့တဲ့ White Silico ရှေ့တောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့တရင်းငါပါကြအမေရိကန်ပြည်ထောင်စုကိုလာရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့ဒီနှစ်ဇွန်လ2ရက်နေ့ကသမ္မတဥပမနဲ့အင်ပြူတော်မှာတွေ့ဆုံခွင့်ရခဲ့တဲ့ဒေါက်တာခိုင်တင်စာမောင်ရဲ့အတွေ့အကြုံပဲဖြစ်ပါတယ်
။ At the Oklahoma University School of Community Medicine, she focused on ways to expand outreach and free clinics. And we are so proud to be your partner working for the health and dignity of children across Myanmar. Although I have to say that you are the youngest doctor I've ever seen.
ဘရာဥပမာနဲ့တွေ့နေရမှာအဲ့ဒီအတွေ့အကြုံလေးနည်းနည်းပြောပြပြပါလားရှင
်ဟုတ်ကဲ့ပါကျမတို့ကတော့ဒီတိုင်းပဲဒီလူငယ်တွေ fellow တွေအကုန်လုံးပေါ့နော်ဒါအရေးဆောင်အာရှ YC လေးကလူတွေထိုင်နေဆိုပြီးတော့သမလာကြီးအနေပြီးတော့ပေါ့နော်နှုတ်ဆက်စကားပြောမယ် White House ကိုဖိတ်တယ်ဆိုလို့ကျမတို့သွားခဲ့ပါတယ်သွားတဲ့အချိန်မှာလေပေါ့နော်သူကလည်း speech တွေပေးတဲ့အချိန်မှာပေါ့နော်ကျမကလည်းအရင်ဟိုခုံယူအားကြပြီးတော့ပေါ့နော်သူ့ကိုပဲကြည်နေတာပေါ့အဲ့အချိန်မှာလေသူကနေပြီးတော့လေခုမူမူအောင်ဆိုလားမသိအဲ့လိုမျိုးပေါ့ဒါနာမည်ဆန်းဆန်းတခုခေါ်လိုက်တော့လေအဲ့လိုပြောလိုက်တဲ့အချိန်မှာလေဘယ်သူမှလည်းမသိလိုက်ဘူးအမသိလိုက်တဲ့အခါကျတော့ဟိုပေါ့နော် all the chat တယောက်ကိုပြောနေရလို့ပဲထင်တာဒါပေမဲ့အဲ့အချိန်ကျမှလေ she's a doctor in Myanmar ဆိုတော့ပြောလိုက်တော့ hey ငါများဖြစ်နေမလားမသိဘူးဆိုပြီးတော့ကြည်လိုက်တော့အဲ့လေသူ့ရဲ့ပေါ့နော်ဖတ်မဲ့ speech ကိုကြည်လိုက်တော့ကိုယ့်နာမည်လေးကိုတွေ့လိုက်တာနဲ့ကျမလေးလန့်ချန်ပြီးတော့ဟုတ်ကဲ့လန့်ချန်ပြီးကျမလေးမတက်ရလိုက်တာသူ pronounce လုပ်တာအမှားရပေါ့နော်မခေါ်တတ်တော့လေးခေါ်တော့အဲ့ကျမကျမလေးမတက်ရလိုက်တာပေါ့အဲ့နဲ့ကိုလေးလေးအဲ့ကျမတော့လေးပေါ့နော်ပူထူပြီးတော့လေးလုံးဝလည်းမထင်တာတော့လေးပူထူပြီးတော့သူပြောတာလေးတွေပဲပေါ့နော်နားထောင်အောင်ပြီးတော့ပဲအဲ့နဲ့ကိုကထိုင်လိုက်တာပေါ့နော်အဲ့ကျမအရန်လေးပျော်ပါတယ်ခုံငယ်ယူပါတယ်တမီးပေါ့နော်ဒီလိုမျိုးပေါ့ American သမနာရဲ့ဆက်ပြားနေကိုယ့်နာမည်ကိုအဲ့လိုမျိုးကြားလိုက်မယ်လို့လေးမထင်တာဘူးပေါ့နော်သူကတော့တမီးလုပ်ခဲ့တဲ့အလုပ်တွေနဲ့ ပတ်သက်ပြီးစက်ကောင်းလို့ပို့လဲသူကအားပေးပါတယ်အဲဒီလေပြပွဲပြီးွားတဲ့အချိန်မှာလဲသူကပေါ့နော်ထပ်ပြီးတော့ဒီနာမလက်ဆွဲနှုတ်ဆက်တဲ့အချိန်မှာလဲထပ်ပြောပါတယ်ညတကယ်ကိုပဲ14နှစ်နဲ့တူရဲ့တဲ့ဒီကောင်းတဲ့အလုပ်တွေကိုပေါ့နော်ဒီထက်ပိုကောင်းထပ်ပြီးတော့စူးစမ်းပြီးလုပ်ပါတဲ့ဆိုပြီးတော့သူတပြို့မှားသွားပါတယ
်ထိုစီကသမရဥပမာနဲ့လူချင်းတွေ့ဆုံခွင့်ရခဲ့သူတူကတော့မြန်မာနိုင်ငံကသတင်းတော့မှဇင်မာမြင့်ပဲဖြစ်ပါတယ်သမရဥပမာနဲ့သူဘယ်လိုတွေ့ဆုံခွင့်ရခဲ့တဲ့အကြောင်းပြောပြချက်ကလည်းအမှတ်ရစရာလို့ဆိုရပါလိမ့်မယ
် As President Obama said in Burmese when he launched Wasili we will dive until we reach the sand we will climb until we reach the top we will keep persevering Now I'm honored to introduce to you the President of the United States Barack Obama
Thank you. Thank you. Everybody please have a seat. Well, thank you so much, Zema, for your introduction and for your example and your commitment to build a free and open press in Myanmar, and all the hope that you represent. Please give her a big round of applause. She did an outstanding job.
In the Roma, Tamara Obama, who picked that in the city of Myanmar, Mazima Mie, Mise Kele, ဆိုတဲ့ခါကျတော့အဲ့ဒီအလီရတော့မဆီမမြင်တွေ့မိမရတဲ့ဖြစ်ရလို့ပဲယူဆရမှာပေါ့လေအဲ့ဒီအကြောင်းလေးပြောပြပေးပါလားရှင
် wine silly ဆိုရဲအယောက်85ယောက်လို့တည်ထားပါတယ်အဲ့85ယောက်ထဲမှာမှ state department ကနေပြီးတော့ introduction လို့ပို့ဆိုပြီးတော့စီးတိုင်ရွေးချယ်လိုက်တာအဲ့ဒီဟာအတော့ကတော့အရန်ကိုမိမရတကယ်ကိုအရန် memorable ဖြစ်တဲ့တစ်ခုလို့ပဲပြောရမှာပေါ့အဲဆက်စားခြင်းကတော့lecture room နဲ့ကနေပြီးတော့သူတို့ကနေပြီးတော့လက်တူပြီးခေါ်သွားတာလာခဲ့ပါအောင်ဆိုပြီးခေါ်သွားတာပြီးတော့မှရုံးခန်းနဲ့ရောက်တော့မှနောက်5မိနစ်စာလို့ရှိရင်ညင်ကို state department ကနေဖုန်းဆက်လိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ president obama နဲ့တွေ့တဲ့အခါကြလို့ရှိရင် introduction လုပ်ဖို့ညင်ကိုစိတ်ဝင်စားတယ်သူတို့မိကုန်းနေမေးလိမ့်မယ်ပေါ့နော်
။အဲ
့ကြလို့ရှိရင်ဒီခွင့်ရေးကိုစိတ်ဝင်စားလားဆိုပြီးတော့သူတို့ကပြောတယ
်။
အဲ့လိုမျိုးဆိုတော့ရုပ်တရက်ကြီးဆိုအရန်ကို super power ဆိုရဲကမ္ဘာထိပ်တန်းနိုင်ငံတခုကသမန္တကိုဖိတ်ခေါ်ရမယ်ဆိုအရန်ကို surprise ဖြစ်သွားပါတော့။ဒါမဲ့အတန်းနိုင်ငံကောင်းအောင်စူးစမ်းပြီးတော့လုပ်လိုက်တဲ့အတွက်ကြောင့်မို့သူတို့ကနေပြီးတော့ရွေးချယ်လိုက်တယ်။ရွေးချယ်လိုက်ပြီးတော့တကယ်ပြောမယ်နှင်းပါလဲကြောင်း President Obama နဲ့ဒီမနယ်ကတခန်းထဲမှာ
ဟုတ်က
ဲ့ရတယ်။သူနဲ့ကိုနဲ့နှစ်ယောက်ထဲပဲစကားပြောခွင့်ပေါ့နော်၁၀မိနစ်လောက်စကားပြောခွင့်ရတယ
်။
အဲ့ဒီအချိန်မှာပဲသူကပြောတယ်မြန်မာနိုင်ငံအရန်သဘောကျပါတယ်ပေါ့နော်ဒီအမေရိကကိုလာတော့လည်းကျေးဇူးတင်ပါတယ်ပေါ့။အဲ့လိုမျိုးပြောတော့ကိုကလည်းကိုယ့်အတွေ့အကြုံတွေကိုပြန်ပြောပြတယ်မြန်မာနိုင်ငံကိုလာဖို့လည်းပြန်ပြီးတော့ဖိတ်ခေါ်ခဲ့တယ်။သမထတယောက်အနေနဲ့ဟိတ်ဟန်မရှိပဲနဲ့သူကလည်းလူငယ်တယောက်ကိုလေးစားတယ်။လူငယ်တယောက်ကလည်းသမထကိုလေးစားတယ်အပြန်လည်း mutual understanding ပေါ့နော်။ mutual respect ကိုရခဲ့တာအဲ့တော့ဒါပထမဆုံးအကြိမ်လို့ပဲပြောလို့ရမှာပြီးတော့စင်ပေါ်မှာတက်ပြီးပြောတယ်တက်ပြီးပြောတဲ့အခါကျတော့မြန်မာတယောက်နေနဲ့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်ဒါမျိုးအခွင့်အရေးကလည်းအရန်အရာခဲ့တယ်ကပါရဲ့အလဲမှာမြန်မာတယောက်နေနဲ့ပြောဖို့ဆိုတာလည်းတောင်းတရအခွင့်အရေးမြောက်အဲ့ဒါကြောင့်မလို့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်အရန်ကိုပေါ်မှာမမေ့နိုင်တဲ့အတွေ့အကြုံတစ်ခုလို့ပြောလို့ရပါတယ်အ
ဲ့
ဒီအဖြစ်အပျက်ကတော့
2015နှစ်ကုန်ပိုင်းမှာမြတ်မိကန္တကတင်ပြခဲ့တဲ့အမှတ်ရစရာနောက်ထပ်အစီအစဉ်တစ်ခုကတော့ဒီနှစ်အတွက်မေဆစ်ချာဝလာပြိုင်ပွဲကြီးကိုအမေရိကန်နိုင်ငံနီဗားဒါပြည်နယ်လတ်စ်ဗီဂတ်စ်မှာဒီဇင်ဘာလ20ရက်နေ့ကကျင်းပခဲ့ရမှာပြိုင်ပွဲအချို့ preliminary ပြိုင်ပွဲမှာပွဲတိုင်ကာဝန်ရှိ evening gown နဲ့ဝင်ပြိုင်စဉ်မြန်မာနိုင်ငံကအလှမေမေဘရီနီတော်မော်တော်ရဆာလေကားတက်ကအစဉ်ခလုတ်တိုက်ခဲ့တဲ့ဖြစ်ရပါပဲဒါပေမဲ့လူတွေသူဟာအဒလိုတင်ကမတော်တဆဖြစ်ရကိုအိန္ဒိမပြတ်ဆက်ထိန်းထားနိုင်ခဲ့ပြီးတတ္တိရှိရှိနဲ့ရင်ဆိုင်ခဲ့တဲ့အတွက်ကြောင့်လေဝိုင်းပြီးချီကျူးခြင်းခံခဲ့ရပါတယ်အလှမဲမေဘရဒင်းတော်ထိုစဉ်ကဖြစ်နေပတ်သက်ပြီး VOA ကိုသူ့ရဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တကိုညီကုန်းချုပ်အပ်ပါတယ်ရှင
်အဓိကတော့ဒီအဝယ်စားပေါ့နော်အဝယ်စားနဲ့ညီရပေါ့ခဏနဲ့ကြည့်ပြီးတော့အမှလှေကားနေရာဆင်းလိုက်တော့အဝိစားရှိနေတဲ့အချိန်ဖဏအောက်ရောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာပေါ့နော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့ အကောင်ဆုံးပြန်တော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်။ဟိုအရင်နေကလည်းကိုဒီလိုမျိုးတွေဖြစ်မှုတွေပေါ့နော်။တခါအဲ့လိုခလုတ်တက်မိတာတို့အဝတ်စားရှိရင်မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်မှုတွေရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါမှာ။တကယ်ချင်းတွေတော်တော်များများလည်းတချို့တွေဆိုမတိသေးတဲ့လူတွေတော့ကိုလာပြီးတော့ပေါ့နော်။ဟုတ်ချီးရလို့ကြရတယ်ပေါ့ congratulation လို့ကြရတယ်ရမ်းတော်တယ်ပေါ့ဒီလိုမျိုးဖြစ်ကြတော့မှမျက်နှာတစ်ချက်မပြတ်ဘဲနဲ့ပေါ့နော် recovery ပြန်လုပ်နိုင်တယ်ပေါ့ရမ်းတော်တယ်ပေါ့အခုဒီတခြား stage တွေတော်တော်များများလည်းညီမအကြောင်းတွေကိုပြောလာကြရတယ်ပေါ့နော်ဟုတ်ကဲ့You can bend but never break me cause it only serves to make me more determined.
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ကိုအောင်တင်ဆက်မဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာခရစ်စမတ်နဲ့ပတ်သက်ပြီးနားဆင်ရပါမယ်မတ်ဆူမွန်ကကိုညီတင်ဆက်ထားတာပါ
ဒီဇင်ဘာလ25ရက်နေ့ကခရစ်စမတ်ဖြစ်တာကြောင့်ကမ္ဘာတစ်ဝှမ်းမှာခရစ်စမတ်ဆုတောင်းပွဲတွေကျင်းပနေကြပါပြီမက်ဆမွေ
ဟုတ်ပါတယ်ရှင်ကျမတို့အမေရိကန်ပြည်ထောင်စုမှာဆိုရင်အမေရိကန်သမ္မတဘရက်အိုဘားမားဟာဆိုရင်လေခရစ်စမတ်အားလည်းရဲ့အပန်းဖြေခီးအနေနဲ့ဟာဝိုင်ယွန်းကျွန်းကိုရောက်နေပါတယ်သူကအဲ့ဒီမှာနှစ်ပတ်လောက်နေမှာဆိုတော့ခရစ်စမတ်ကိုလည်းအဲ့ဒီမှာပဲကြာနိုင်ပါတယ်ရှင
်ဟုတ်ပါတယ်ဗျာသမ္မတအိုဘားမားဟာဟာဝိုင်ယွန်းမှာကြီးပင်းလာတာကြောင့်ဒီကျွန်းစုတွေဟာသူ့ရဲ့မွေးရမြေလို့ဖြစ်နေတာပါဒါကြောင့်အင်ပီရိုမှာသမရတာဝန်ထမ်းဆောင်နေတဲ့အချိန်တွင်နှစ်ဆယ်နှစ်တိုင်းဒီနှစ်အကုန်အားလည်းရတိုင်းမှာဟာဝိုင်ယီကိုဇက်တိုက်သွားလာတာအခုဆိုရင်ရှင်းနှစ်မြောက်ဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့အမေရိကန်သမရရဲ့ကတော်မီရှဲအိုဘားမားကလည်းဒါဟာအစင်လာတစ်ခုလို့ဖြစ်နေပြီးတော့ခရစ်စမတ်နဲ့နှစ်သစ်ကူကာလတွေမှာဆိုရင်တခြားနေရာတွေမှာထက်ဒီဟာဝိုင်ယီမှာပဲနေကျင်တယ်လို့ပြောပါတယ်ရှင
်ဟာဝိုင်ယီမှာရောက်နေစဉ်ကာလအတွင်းသမရအိုဘားမားဟာဒီပင်လယ်ရေငုတ်တာနောက်ဒီကျွန်တော်တို့မြန်မာအခေါ်မှာဆိုရင်ရေခဲပေါက်စီလိုမျိုးပေါ့အဲ့ဒါတွေလည်းစားလို့ရှိပါတယ် Golf ကစားတာကတော့မပါမဖြစ်ပေါ့ဗျာဒီနှစ်အားလည်းရမှာတော့တခြားနှစ်တွေတဲ့စာရင်ပိုးပြီးတော့တက်တောင်တက်တာရှိနေပါတယ်ဒီအမေရိကန်ပြည်တော်စုရဲ့သမရတာဝန်ယူထားသူဖြစ်တဲ့အတိုင်းတချို့နှစ်တွေမှာဆိုရင်အားလည်းရကိုအပြည့်အဝမယူနိုင်ခဲ့ပါဘူးတိုင်းရင်းပြည်မှာအရေးပေါ်လာတော့လဲအားလည်းရကိုခက်မြမြန်အဆုံးသတ်ပြီးပြန်ခဲ့ရတဲ့နှစ်တွေလည်းရှိတာကိုမဆွမွေ
ဟုတ်ပါတယ်ရှင်2012ခုနှစ်တုန်းကဆိုရင်အစိုးရရဲ့နှစ်စဉ်အသုံးစရိတ်ဘတ်ဂျက်ကိစ္စကမပြီးပြတ်တာကြောင့်အားလည်းရဲ့ကုန်ဆုံးချိန်အထိမနေဘဲနဲ့ဝါရှင်တန် DC ကိုသူစောပြီးတော့ပြန်လာရပါတယ်ဒီနှစ်မှာတော့ဟာဝိုင်ကိုအသွာကယ်လီဖိုးနီးယားကိုဝင်ပြီးတော့အစိုးရမွတ်စလင်ဇနီးမောင်နှံနှစ်ဦးရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်တေသွားခဲ့ရတဲ့မိသားစုဝင်တွေကိုဆန်ဘာနာဒီနိုမြို့မှာသူတွားပြီးတော့တွေ့ပြီးတော့နှစ်သိမ့်စကားလည်းပြောခဲ့ပါသေးတယ်ကိုအောင်ရေ
အားလည်းရဲ့အပန်းဖြေခရီးမစတင်ခင်မှာဝမ်းနဲ့ချီခွဲနေတဲ့အမေရိကန်မိသားစုဝင်တွေကိုအချိန်ပေးပြီးတော့တွေ့ဆုံနှစ်သိမ့်ဖို့ဟာသူ့အတွက်တိတ်အရေးကြီးတယ်လို့သမ္မတကဆိုထားပါတယ်ဗျ။ဒီသမ္မတအိုဘားမားနဲ့သမ္မတဂရိုရိုဟာတည်ဆုံသူတွေရဲ့မိသားစုဝင်တွေကဲဆဲကူညီရေးလှုပ်သားတွေနဲ့ Indian Springs ကအထက်တန်းကျောင်းမှာတွေ့ဆုံခဲ့ကြတာပါဗျ
။ဒါနဲ့ကိုအောင်ရေအမေရိကန်သမ္မတဘရက်အိုဘားမားကိုဟာဝိုင်ယီမှာမွေးခဲ့တာမလားရှင
့်။ဟုတ်ပါတယ်ဗျ။ဒါကြောင့်အင်ပီရိုအိုဘဲရုံးကန်းကနေနှစ်စဉ်အားလည်းရဲ့တိုင်းဒီမွေးရမြင်နဲ့ကြီးပင်းခဲ့ရအရက်ဖြစ်တဲ့ဟာဝိုင်ကိုပြန်ပြီးတော့ခွန်အားတွေဖြည့်တယ်လို့တော့ပြောကြတယ်ဗျ။ဒီ Washington Post သတင်းစာမှာဆိုရင်သမရဂရိုကဟာဝိုင်အကြောင်းကိုသီးမှ break အကြောင်းတော့ပိုသိနိုင်မယ်လို့ပြောခဲ့ပါတယ
်။ဟုတ်ပါတယ်ရှင်ဟာဝိုင်ရဲ့ယဉ်ကျေးမှုကလည်းသမရအိုဘားမားရဲ့သမရတက်တန်းကာလဆုံးဖြတ်ချက်တွေအပေါ်မှာလွှမ်းမိုးမှုတွေရှိနေတယ်လို့တော့မှတချို့ကခံမှန်းကြတာတွေလည်းရှိပါတယ်ရှင်။Jingle bell, jingle bell, jingle bell rock. Jingle bells swing and jingle bells ring. Snowing and blowing up bushels of fun. Now the jingle hop has begun. Jingle bell, jingle bell, jingle bell twist.ကောင်းပါရဲ့မဆုမွန်ရေဒီတစ်ခေါက်မှာတော့ဒီခရစ်စမတ်ကာလမှာတခြားဒီထူးထူးခြားခြားအကြောင်းအရာလေးတစ်ခုအကြောင်းကိုဆက်ပြီးတော့ပြောပြရအောင်ပါဒီခရစ်စမတ်နေ့ညမှာတိတ်တဆိတ်ရောက်လာတဲ့လို့အစဉ်အလာရယုံကြည်ကြတဲ့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်ကိုစိတ်ဝင်စားတဲ့သူတွေအဖို့ဒီနှစ်မှာထူးထူးခြားခြားဖန်တီးလိုက်တဲ့နည်းပညာအကြောင်းပါဗ ျခရစ်စမတ်လက်ဆောင်တွေဝေငှဖို့မြောက်ဝင်ရိုးစွန်းကနေခီးထွက်လာတဲ့ခရစ်စမတ်ဘိုးဘိုးကြီးကိုအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ကအစ်စ်မြင့်လုံခြုံရေးအစီအမံအနေနဲ့စစ်စခန်းကရေဒါတွေထောက်လှမ်းရေးလေယာဉ်တွေနဲ့ခြေအားခံမှာဖြစ်ပါတယ် နှစ်စဉ်ဒီဇင်ဘာလရောက်တိုင်းဆန်တာကလော့စ်ကိုခြေရခန္ဓာကနော်ရက်လို့ခေါ်တဲ့အတူောက်ခေါ်တဲ့မြောက်အမေရိကအာကာသသိပ္ပံကာကွယ်ရေးစစ်ဌာနချုပ်အတွက်တော့အစဉ်အလာတစ်ခုဖြစ်ပါတယ်ရှင
်။ဒီနှစ်မှာတော့ထူးထူးခြားခြား application တစ်ခုဖန်တီးပြီးတော့ကွန်ပျူတာနဲ့ပဲဖြစ်ဖြစ်နောက်အစင်းမြင့်လက်ကင်ဖုန်းတွေနဲ့ပဲဖြစ်ဖြစ်ခရစ်မတ်ဖိုးဖိုးကြီးဘယ်ရောက်နေပြီလဲဆိုတာကိုထောက်လန်းဖို့စီစဉ်ထားတာပါဗျ။ဒီ Norad စစ်ဌာနချုပ်ပြောခွင့်ရသူကတော့ဒီဇင်ဘာ24ရက်နေ့ကနေခရစ်မတ်နေ့25ရက်နေ့အထိခရစ်မတ်ဖိုးဖိုးကြီးဘယ်နေရာရောက်ပြီလဲဆိုတာကိုခြေရခံသွားမှာဖြစ်တယ်လို့ဆိုပါရယ်
။ဟုတ်ပါတယ် Norad စစ်ဌာနချုပ်ရဲ့ application အသစ်ကိုတော့အင်္ဂလိပ်၊ပြင်သစ်၊ Spain ၊ German ၊ Italy ၊ Portuguese ၊ Japan ၊တရုတ်ဘာသာစကား10မျိုးနဲ့ဖန်တီးထားပြီးတော့www.noradcenter.org ဆိုတဲ့ website မှာ download ရယူနိုင်ပါတယ်ရှင်နှစ်ပေါင်း60ကြာ Christmas ဘိုးဘိုးကြီးကိုခြေရခံတဲ့အစဉ်အလာကိုတော့ Norad စစ်ဌာနချုပ်က1955ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ် Santa Claus ကိုကလေးတွေကဓာတ်ရိုက်ဖုံးခေါ်ပြီးတော့စကားပြောနိုင်မယ်နံပါတ်တစ်ခုကိုလည်းဖန်တီးပေးထားတယ်ရှင
် Donner Blitzen Dasher Dancer Prancer Vixen
Rudolph the red-nosed reindeer had a very shiny nose, and if you ever saw it, you would even say it glows. All of the other reindeer used to laugh and call him names.
Okay, ဒီတစ်ခါဆက်တင်ပြပေးမယ့်အကြောင်းအရာကတော့ဒီကျွန်တော်တို့ American ပြည်ထောင်စု Alaska ပြည်နယ်ကဖိုးဖိုးကြီး Santa Claus အကြောင်းပါအမေရိကန်အနောက်မြောက်ပိုင်းက North Pole မြောက်ဝေရိုးစွန်းဆိုတဲ့နေရာလေးပါလူထောင်ငနန်းလောက်ပဲနေထိုင်ပေမဲ့ Santa Claus ကြောင့်ဒီမျိုးလေးကိုလူတွေကစိတ်ဝင်စားကြပါတယ်ဗျာ
ဟုတ်ပါတယ်လူ2200လောက်ပဲနေတဲ့ Alaska ပြည်နယ်က North Pole ကိုခေါ်တဲ့ဒီမြို့ငယ်လေးထဲမှာလမ်းမီးတိုင်တွေကိုဆိုရင်လည်း Christmas ကာလမှာတစ်ပင်တွေကနေပြီးတော့တွဲလောင်းချိတ်ဆွဲထားတဲ့ Candy Cane လို့ခေါ်တဲ့ချိုချင်းအချောင်းပုံစံလေးတွေလှုပ်ထားပြီးတော့လမ်းနာမည်တွေကိုလည်း Santa Claus Land နှင်းလူသားလမ်းစသဖြင့်မှတ်ခေါ်ထားကြတယ်ရှင်အခုလိုပုံစံမျိုးနဲ့နာမည်ကျော်ကြတာကြောင့်ဒီဇင်ဘာလရောက်တိုင်းခလေးငယ်တွေစီကနေပြီးတော့တောင်းနဲ့ချီပြီးတော့ရေးပို့လိုက်တဲ့စာတွေကဒီမျိုးကလေးကိုရောက်လာလေးရှိပါတယ်ရှင် North Pole စာတိုက်ကဲစာတိုက်မန်နေဂျာ Lisa Whiteland ကဒီစာတွေကိုသူကရွေးချယ်ပေးရပါတယ
်ခလေးတွေဟာ Santa Claus ဘိုးဘိုးကြီးကသူတို့ဆန္ဒကိုဖြည့်ဆည်းပေးလင်မလားဆိုတဲ့မျှော်လင့်ချက်တင်နေလေအခုလိုစာတွေရေးပါတယ်ဗျဒီခလေးငယ်တယောက်ရဲ့စာထဲမှာတော့
ဒီနေ့အတွက်ကျမနဲ့မိသားစုဝင်တွေတငယ်ချင်းတွေဟာစန်တာရဲ့ကောင်းချီးပေးမှုကိုခံယူကြပါတယ်။လွန်ခဲ့တဲ့နှစ်အတွင်းပျော်ရွှင်မှုတွေကိုစောင့်ခြင်းပေးတာကြောင့်လည်းကျေးဇူးတင်ပါတယ်။ Mrs. Claus နဲ့ Reindeer သမင်းတွေနောက် Rudolph အတွက်ကျမရဲ့မေတ္တာတွေကိုလည်းယူဆောင်သွားပေးစီလိုပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။နောက်ဖုံးမြို့အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဦးကြောင့်လည်းဒီမျိုးလေးကပို့ပြီးတော့စိတ်ဝင်စားစရာကောင်းနေတာပါ။နီဗာရာပြည်နယ်သားတဦးဖြစ်တဲ့ဆန်တာကလော့စ်ဟာအလာစကာကိုပြောင်းရွှေ့အခြေချပြီးတဲ့နောက်လွန်ခဲ့တဲ့နှစ်တုန်းကတော့မြို့အုပ်ချုပ်ရေးကောင်စီအဖြစ်ဝင်ပြီးတော့ရွေးချယ်ခံရပါတယ်
။ဒါကတော့ကလေးတွေရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်အောင်ပါ။အမေရိကန်ပြည်ထောင်စုအတွင်းမှာမတရားအနိုင်ကျင့်ခံရပြီးတော့ပြစ်ပယ်ခံထားရတဲ့၊စွပစ်ခံရတဲ့၊နေစရာအတီတကျမရှိတဲ့ကလေးငယ်ပေါင်းနှစ်သန်းအတွက်အကျိုးဆောင်ပေးနေပါတယ်လို့လည်းသူကပြောပါတယ်။
ကိုအောင်ရင်သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ပြီးဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပါ
အမေရိကန်အာကာသစူးစမ်းဒေးလာရီအဖွဲ့ NASA ရဲ့2015ခုနှစ်အောင်မြင်မှုတွေကို NASA ရဲ့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါပါ
ခုနှစ်မှာအမေရိကန်အမျိုးသားလေကြောင်းနဲ့အာကာသသိပ္ပံဦးစီးဌာန NASA ကနေအောင်မြင်ခဲ့တာတွေဆွမ်းဆောင်နိုင်ခဲ့တာတွေအများကြီးပဲဒါပေမဲ့အဲ့ထက်ထူးခြားတာနောက်စိတ်ဝင်စားစရာကောင်းတာတချို့ပဲပြောပြပါအောင်မယ်ပထမအနေနဲ့ဒီ New Horizon လို့ခေါ်တဲ့ဂျိုဒုဟာ10နှစ်တာပေါ့နော်လွန်ခဲ့တဲ့2006ခုနှစ်ကခရီးနေခဲ့တာနောက်ဆုံးနေဆက်ကြဝလာရဲ့အဝေးဆုံးကဂျိုဖြစ်တဲ့ပလူတိုကိုဇူလိုင်လဒီနှစ်ထဲမှာရောက်ရှိဖြတ်တန်းပြီးတခါမှမမြင်ဘူးတဲ့ပလူတိုဂျိုရဲ့မြေမျက်နှာပြင်ဓာတ်ပုံတွေနဲ့သိပ္ပံအချက်လက်တွေပို့ခဲ့ပါတယ်။က
ကဘာနဲ့မိုင်ဘလောက်ဝေးတယ်လဲဆိုမိုင်တန်းပေါင်း3000အကွာဝေးရတယ်တိတ်ပတ်အချက်လက်တွေပို့တာတခါပို့လို့ရှိရင်4နိုင်ခွဲလောက်ကုန်ကြပါတယ်နောက်တစ်ခုကတော့အနီရောင်တန့်နေတဲ့ကဘာကနေမိုင်225တန်းလောက်ဝေးတဲ့အင်္ဂါဂျိုမှာရေအခုချိန်မှာဒီနေတော့ရှိသေးတယ်ဆိုတဲ့ဟာကိုတိတ်ပန့်အချက်လက်အထောက်ထားဓာတ်ပုံအထောက်ထားနဲ့ NASA လွှတ်တင်ထားတဲ့အင်္ဂါဂျူကိုပတ်တဲ့ Maven ဆိုတဲ့ဂျူတုကနေပြီးတော့ September လကနေပြီးတော့စတွေ့ရှိရပါတယ်။နောက်ပြီးတော့ဒီ opportunity နဲ့ curiosity ပေါ့နော်။မောင်ဆတ်စုလို့အမည်နာမည်ပေးထားတဲ့အင်္ဂါဂျူဘောကစက်ရုပ်လေးတွေကလည်းဒီအင်္ဂါဂျူဘောမှာတစ်ချိန်ကတက်ရှိတွေရှိခဲ့နိုင်တယ်ဆိုတဲ့အချက်လက်တွေကိုပို့နေတော့စုံစမ်းနေတော့ပါပဲ။ဒီအကျဲလက်တွေစုံစမ်းလေ့လာနေတာတခြားကြောင့်မဟုတ်ပါဘူးအမေရိကန်နိုင်ငံရဲ့ NASA ကနေပြီးတော့2030ခုနှစ်မှာအင်္ဂါဂျူဘောကိုတက်ရှိလူသားတွေရောက်ဖို့အတွက်အတော်ကိုအလေးထားပြင်ဆင်နေတဲ့အားပါပါတယ်။ဒါ Orion လို့ခေါ်တဲ့ Lucy ဒုံးပြန်ပေါ့နော်။ဒီဒုံးပြန်ကလဘော်ကိုပြစ်တင်ခဲ့တဲ့ဒုံးပြန်စိတ်တန်အမှတ်9တဲ့ကိုကြီးပါတယ်။ဘာကနေပြီးတော့လွှတ်လိုက်မဲ့ SLS Space Launch System ဆိုတဲ့ဒုံးပြန်ကြီးရဲ့အစိတ်ပိုင်းတွေကိုဒီနှစ်ထဲမှာအောင်မြင်စွာတည်ဆောက်နိုင်ပါပြီ။
နေနဲ့ဝေးကွာတဲ့စက်ကြဝဠာအစွန်ဖျားကဂျူရီနေစက်ကြဝဠာနဲ့တခြားစက်ကြဝဠာတွေကိုလေ့လာတာလည်းမကပါဘူးနေနဲ့အနီးဆုံးဖြစ်တဲ့မာကယူရီလို့ခေါ်တဲ့ဗိုလ်တဖူးဂျူကိုလည်းလေ့လာခဲ့တာပ
ါနေနဲ့အနီးဆုံးဂျူဖြစ်တဲ့မာကယူရီဂျူကိုလည်း Messenger ဆိုတဲ့ဂျူတုလွှတ်ပြီးတော့သူတိတ်ပန့်အချက်လက်တွေတိုင်းခဲ့တယ်ဘလောက်တောင်မှဟိုဒီနေနဲ့နီးလဲဆိုလို့ရှိလို့ရှိရင်သူ့ရဲ့အပူချိန်ကစင်တီဂရိတ်850ဒါပေမဲ့နေမရှိတဲ့ပဲလဲသွားတာနဲ့သူကဘာဖြစ်သွားလဲဆိုတဲ့အခါကျတော့အထူပေါ်မှာဟိုလေတုမရှိတဲ့အတွက်သူကအနှုတ်190လောက်အထိကိုအေးပါတယ်။အဲ့လောက်အေးတဲ့ဒီဂျူဘောကဓာတ်ပုံတွေရဲ့တိတ်ပန့်အချက်လက်တွေလည်းဒီနှစ်ထဲမှာပို့ခဲ့ပါတယ်
။ NASA ကနေစူးစမ်းနေတဲ့ဂျူရီစီအရောက်လှစ်တင်နေတဲ့ဒုံးပြန်တွေရဲ့အခန်းကဏ္ဍမှာတင်အောင်မြင်မှုရှိတာမဟုတ်ပါဘူး။အာကာသကြီးမှန်ပြောင်းတွေကရတယ်အချက်လက်တွေကလည်းထူးခြားလာပါတယ်။
Hubble လို့ခေါ်တဲ့အာကာသမှန်ပြောင်းကြီးကနေစက်ကြဝဠာအစွန်အဖျားကကျယ်ရီငကငွေတန်းအပြော့တန်းငွေအစုပေါင်းကြီးတွေရဲ့ထင်ရှားပြတ်သားတဲ့ဓာတ်ပုံတွေပြင်အနှစ်အစိတ်ရှိပါပြီဆက်ပြီးတော့နောက်နှစ်ပေါင်းများစွာလဲဒီဓာတ်ပုံတွေနဲ့ဒီမမြင်ဘူးတဲ့စက်ကြဝဠာအဝေးကနေတွေကျယ်တွေဂျူတွေကိုပို့အောင်မှာဖြစ်ပါတယ်နောက်တစ်ခုကတော့အလင်းနှစ်1400လောက်ဆိုတော့အလွန်တရာမှဝေးလာပါတယ်အလောက်မှာကဘာနဲ့အရွယ်တူပြီးတော့ကဘာလိုပဲတက်ရှိသတ္တဝါတွေနေထိုင်စားတောက်နိုင်မယ်လို့ထင်ရတဲ့ဂျိုတစ်ခုကို NASA ရဲ့ Kepler ဆိုတဲ့အာကာသကြီးမှန်ပြောင်းကနေပြီးတော့ဒီနှစ်ထဲမှာတွေ့ခဲ့ပါတယ
်အလေးချိန်မဲ့တဲ့အာကာသထဲမှာလူသားတွေတွာလာနေထိုင်ရင်ကြုံရနိုင်တဲ့အနေအထားကို International Space Station အပြည်ပြည်ဆိုင်ရာအာကာသစခန်းမှာလေ့လာမှုလုပ်နေတဲ့NASA ရဲ့ဒီနှစ်အတွင်းထူးထူးခြားခြားတွေ့ရှိချက်ကိုကြည့်ရအောင်ပ
ါ အပီဗီဆိုင်ရာအာကာသစခန်းပေါ့နော် International Space Station မှာ American အာကာသယာဉ်မှူး Scott Kelly ရဲ့နောက် Russia အာကာသယာဉ်မှူးတို့တစ်နှစ်ကြာနေဖို့အတွက်ပို့ခဲ့ပါတယ်။ဘာအတွက်ပို့ခဲ့လဲဆိုတဲ့အခါကျတနှစ်ထားကြည့်လိုက်တဲ့အခါကျတော့ဒီအလေးချိန်ပဲအာကာသအဲဒီမှာနေလေအခါလူရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြောင်းလဲတာတွေကဘလောက်ဖြစ်နိုင်တယ်လဲဆိုတဲ့ဟာပါအဓိကတော့ပါလဲဆိုလို့ရှိရင်စက်ကြဝဠာအစွန်ကိုနောက်နှစ်ပေါင်းများစွာကြာလို့ရှိလို့ရှိရင်ပေါ့နော်10နှစ်15နှစ်အနည်း20ဘယ်လောက်တော့ပြောလို့ရမလဲတော့မသိအဲ့လောက်ထိသွားနိုင်တဲ့လူသားတွေခရီးနေဖို့အတွက်ကိုဇီဝအချက်အလက်တွေကိုစတင်စုဆောင်းနေတာပါအဲစိတ်ဝင်စားဖို့ကောင်းတာဒီနှစ်ထဲမှာသူတို့နှစ်ဦးဟာဟိုမတ်လလေးကလွှတ်လိုက်တယ်ဆိုတော့၈လလောက်အကြာမှာသူတို့ဟိုသတိမပြုမိတဲ့ဟာတွေမိတာတွေခဏခဏဖြစ်လာတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်တော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်အပီပီဆိုင်ရာအာကာသစခန်းမှာတိတ်ပန်တုတေနာလောက်တာတွေအများကြီးပါပဲဒီနှစ်ထဲမှာရောပဲစိတ်ဝင်စားဖို့ကောင်းတာလည်းပြောပြရပါအောင်မယ်2014ခုနှစ်ခရဲကဒီအာကာသထဲမှာစားစရာအပင်တွေစိုက်ပြီးတော့ဒီအပင်တွေကိုကဘာကိုပြန်ယူလာပြီးတော့စမ်းကြည့်ပါတယ်ဒီနှစ်ထဲမှာတော့ပါလဲဆိုလို့ရှိရင်အဲ့ဒီအာကာသထဲမှာစိုက်တဲ့ဒီဆက်လိုက်ရွက်ကိုအာကာသယာဉ်မှူးတွေကိုယ်တိုင်သူတို့ကိုယ်တိုင်စပြီးခူးစားတုံနေကြပါပြီနောက်NASA နဲ့ contract ယူထားတဲ့ SpaceX နဲ့ Orbiter အာကာသယာဉ်တွေကဒီနှစ်မှာ9ကြိမ်ပြန်တန်းခဲ့ပြီးတော့အပီပီဆိုင်ရာအာကာသစခန်းကိုအချိန်နဲ့လဲလှယ်ပြီးအလုပ်လုပ်တဲ့ရေမှူး16ရောက်အတွက်အစားနပ်ရိက္ခာတိတ်ပန်ဆိုင်ရာကိရိယာနောက်အပီပီဆိုင်ရာအာကာသလေးလာစခန်းကြီးတစ်ခုလုံးကိုအမြဲတမ်းပြုပြင်နေရတဲ့အတွက်ဒီပြုပြင်ရတဲ့ပစ္စည်းတွေကိုတင်ခဲ့ပါတယ်
သုတေသနလုပ်ငန်းတွေကိုအစဉ်တစိုက်လှုပ်ဆောင်နေတဲ့ NASA က သိပ္ပံပညာရှင်တွေလှုပ်ဆောင်တဲ့သုတေသနလုပ်ငန်းတွေထဲမှာအကောင်းဆုံးကိုရွေးချယ်ပြီးဂုဏ်ပြုလေးရှိပါတယ်။ဒေါက်တာပရိသာတင်နဲ့ရောင်းရင်းနှစ်ဦးရဲ့ Liquid Crystal သုတေသနကတော့2015ခုနှစ်အတွက်အကောင်းဆုံးသုတေသနအနေနဲ့အရွေးချယ်ခြင်းခံရပါတယ်
။အဒီနေ့တည်းမှာအမေရိကန်နိုင်ငံကော်လိုရာဒိုတက္ကသိုလ်ကပမောက္ခနူဝကလပ်ရဲ့နောက်ဒီ NASA ကိုကူစားပြုတဲ့သိပ္ပံပညာရှင်ကျွန်တော်ရဲ့နောက်ဂျာမနီနိုင်ငံမက်ဒဘတ်ယူနီဗာစီတီရဲ့ပမောက္ခတန်နရီစ်ကိုလေ့လာတဲ့ပုံဆောင်ကဲအရေးပေါ့နော် liquid crystal နဲ့သုတေသနလုပ်တာကို2015ခုနှစ်ရဲ့အပြည့်ဆိုင်ရာအာကာသစခန်းရဲ့အကောင်ဆုံးသုတေသနအနေနဲ့ရွေးချယ်ပေးခဲ့ပါတယ
်။နောက်တစ်ပတ်မှာတော့ NASA ကိုစားပြုသိပ္ပံပညာရှင်ဒေါက်တာပရိသာတင်ပါဝင်တဲ့သုတေသနနဲ့ NASA ရဲ့အာကာသစူးစမ်းမှုအပြင်လူသားအချို့ပြုသိပ္ပံလှုပ်ဆောင်ချက်တွေကိုဆက်ပြီးပြောပြပေးဖို့ရှိတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။မနက်ဖြန်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ။
2016ခုနှစ်သစ်မှာ Nelly Body ဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်။ဘယ်လိုကဏ္ဍမျိုးမှာအထူးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဒိုက်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်လေ။2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။view ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်ထိလိုင်းနိုမီတာ24 32 39တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပါမယ်ခင်ဗျာ
ထိုင်းနိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးဝင်းပေါ့ဟာဒီကနေ့မနေ့ပိုင်းကထိုင်းဝန်ကြီးချုပ်ရုံးကိုတော့ပြီးဝန်ကြီးချုပ်ရုံးဝန်ကြီးဖန်နန်ဒါဒီစကူးနဲ့တွေ့ဆုံပြီးတော့တည်တံချခံထားရတဲ့မြန်မာရွှေပြောင်းလူသမားနှစ်ယောက်ကိစ္စပြောခဲ့တယ်လို့မြန်မာသမ္မတရုံးညွှန်ကြားရေးမှူးတူဖြစ်သူဦးစောထေးက VOA ကိုပြောပါတယ်။တမတ်ကြီးအခုလိုသွားတွေ့ပြီးပြောဖို့သမ္မတဦးသိန်းစိန်ကညွှန်ကြားခဲ့တာလို့လည်းဦးစောထေးကပြောပါတယ်။ထိုင်းဝန်ကြီးချုပ်ကတော့ပြည်တွင်းခီးစဉ်တစ်ခုသွားနေတဲ့အတွက်ဝန်ကြီးချုပ်ရုံးဝန်ကြီးနဲ့ပဲတွေ့ခဲ့ရတာပါ။မြန်မာလူသမားနှစ်ဦးရဲ့အမှုဟာထိုင်းနိုင်ငံတရားဥပဒေနဲ့အညီစစ်ဆေးစီရင်တာဖြစ်တဲ့အတွက်ထိုင်းဥပဒေထိုင်းတရားစီရင်စနစ်ကိုလေးစားရမှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကိုဝင်ရောက်ဆွတ်ဖက်လိုတာမျိုးမရှိတဲ့အကြောင်းဒါပေမဲ့လည်းအမှုစစ်ဆေးတာကိုစောင့်ကြည့်နေကြတဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူတွေရဲ့ခံစားချက်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုစတဲ့အချက်တွေကိုထောက်ထားပြီးဒီအမှုနဲ့ပတ်သက်လို့ထိုင်းအစိုးရအဖွဲ့ရဲ့အခွင့်အာဏာလုပ်ပိုင်권အတွင်းကနေတုံ့သက်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံသားနှစ်ယောက်ဖြစ်တဲ့မောင်ဝင်းစော်နဲ့မောင်စော်လင်းထွန်းတို့ကိုကူညီဆောင်ရှောက်ပေးရေးဝန်ကြီးချုပ်ထံတင်ပြပေးဖို့တာမတ်ကြီးကပြောခဲ့တဲ့အကြောင်းဦးစော်ထေးကသူ့ရဲ့ Facebook မှာရေးထားပါတယ်။ပျို့ကွဲနေတဲ့လူမှုဥဝိုင်းတွေကြားပြန်လည်တင်ပြကြရေးဒီကနေ့ကြရောက်တဲ့ Christmas နေ့အထိမ်းမှတ်အီတလီနိုင်ငံရောမမြို့တော်ဗာတီကန်နန်းတော်ကစိန့်ပီတာရှင်မြေမှာဟောကြားတဲ့တရားတော်ထဲမှာပိုယမ်မင်းကြီးဖရန်စစ်ကနှိုးဆော်လိုက်ပါတယ်။ခရီးရန်ကျောင်းတော်ကြီးရဲ့အလဲကအပြင်ဘက်လေသာဆောင်မှရပ်ပြီးစိန့်ပီတာရှင်မြေမှာစုဝေးနေတဲ့ထောင်ပေါင်းများစွာသောလူကြီးကိုမျက်နှာမူပြီးတော့ OBARB ဒါမှမဟုတ်မြို့တော်နှင့်ကဘာကြီးတို့ဆိုတဲ့အစဉ်အလာတရားတော်ကိုပိုယမ်မင်းကြီးကမိန့်ကြားတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာပါကစ္စတန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အရင်ကကြိုးပြီးကြေညာထားတာမရှိဘဲပါကစ္စတန်နိုင်ငံမှာရောက်နေပါတယ်။ဒါဟာပြင်အိန္ဒိချင်းတိုင်ပင်နိုင်ငံကိုအိန္ဒိယခေါင်းဆောင်တူအခုလိုသွားတာ12နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်မှုကရှားပောင်ဖြစ်ပြီးအတန်းလွှင့် engineer ကတော့ဂျိုးဂေးဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ24 25 32 58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.